Welcome to the Voice of America in Burmese.
Mingla Menekima, Washington Mirror View American Tangani, Natal Sakuguni, Meshla Satonye, Botabunin Neke, Sisingo, Nemasano Jamene Chow Nagani, Konanaiti, Lindometer, Tonsani, Laze, Laze Shitugani, Dai Tolin Tomawashi. Jama, Injinaima.
Mingla Washin, Jamaga Kimutapa, Dimenakin, the Henrygo, Matani, Taina do Jenya Bimaba. Syria ga IS chimoe pi song jain ni la ba bi lo Syria ga SDF tap phwe ga ni pyo cha lai ba de Bangladesh ga dukha de sakhan rwe go twa yak ji shu khe de ICC shi ni mya phwe ga Rohingya ri asu lai pyon lai thwet pi yang lou ya ma tawun shi tu ri ayi yu khan ya ma phit chang tadin sa shin na pwe ma pyo cha khe ba de dilo thu cha de tadin le ni cha ma ba ma engine na yin
kaum ma bi so so ga cha khe ya de di yakai pi ne ga ni Rohingya ri go asu lai pyon lai maung thauk khe de Timu Julu Murima, Nyama Tawin Shidu Regu, a ye you, ma pite, so re ICC Koyong, Tawin Shidu da Uye, Pyo Cha Janepadalu.
As long as the judges grant the prosecutor the authority to investigate, then the prosecutor will investigate. The fact that
Dagaro, Daga Murama, Danila Niga, Pilo Kere, Trinsa, Shinlimwe, Twin, ICC Pyo Kunya Poguga, Pyo Daraba, now by ma, a day song, Tinsepi Mawashi, the car Washington DC Murama, Maniga, Pilo Kere, Rohingya, a ye token who, Jatare, Ne Jangule, Jabu Shibare, Dudia Kabasi, Twin Jaso, Pyo Song Gedare, American Simu Danri, Twin Jen, Yo Laundry, Lo, Yusayare, Yo Twinigu, Nemanangani, American Go, Lue, Pian, Pia Kere, Drin Laugle, Tinsepu Shibare, Akuro, Nasoya Nanganga, Drin, Drigo, Docking Yutane, Matanki Taiduga, Pyo Pian Mavashi.
Syrian and Ashimia Banga, IS legendary Tincho Tare, Beckhas Tidama, IS Drigo Pima Tabi, American Tokan Pamuni, Tapuriga, Rocket with the Nadrin, Picani, a drip. IS Taka Yetama, Miasu Pawan, Lubon Tongdong Law, Inganiga, Eri Tidagani, Trapi Kajabari, Yane Chiri, IS Taka Yetamarine, Drui, Midasu Riha, Inga Niga, the Zudu Wire, Lene Chagajari, Syria Democratic Tau, SDF Apuene, Guts Town Shiduriga, Piobari. Beckhas Nago Jaulare, Jesity, Amyodami Tone, Galing, and Liu Rugule, American Nipamu Pitare, Tadriga, Ketting Garelu, STF Capiobari, STF Tapua, Syria Shim Yaupanga, IS Legendary, Niago Wiao Yama, IS Trik Hugamut, Lotare, Mimu Mindu, Town Jaudi, Shini, Dre, Pibi Chenda, Wiao Nangiraba, Tapime, IS Trik Jasumbo, Nila Nibilo, STF Yashiriga, Inga Nima, Pioja Kebari.
Boring 737 MAX 8 Leyenha, Piantambo, Pekin, Elo. Boring Company, Musan Yashicho, Dennis Mullenbaka, Tamara Tone Trango, Amakan, Pioja Tari, Jan Comuniga, Javari, Tamara Trane, Mullenbakto, Inganica, Telephone Sato, Pioso, Kerapi, Boring Company, Baka, Piovi, Met, Desigurama, Piovau, Pigate, Dining Nirunga, Ethiopia, Lejam Laye, 737 MAX 8 Leyenha, Adesa Baba, Murogani, Pianta, Pita, Mitaki, Pietja, Keraja, Luvaudi, Angaset, Kone Uti, Songkiaraba, Bigereng halalau tongale, Indonesia nengen Jakarta kani pianlare Max 8 leyen desinga, Java pinlere piacalu, laipa tuadu dia shiseko uslu tisong kiyabare, Teyo Turki, Indonesia, Brazil, Tangoria na uyopa tamakat tekulon pahawe, kabataluakan nengen diga, Turu li chong lain duima Max 8 amyosa leyenu piantamu ku damye sangan tabare, American Tamara Trangale Kimi Ki Dedin Lienuha, Tego Shok Twilare, Lutra Lumukoyama Yita Kevi Mele, American Pira Surmaro, Mexic Amyosa Lien Pianta Mugu Damye Matawa Ushe.
Britain Winija Trisami, Nausum Tintuinkere, EU Europa, Tamagagani, Britain Notoyes Hang at the Bordunija Mujango, Inganiga, Britain Lodoma, a Madriga, the Kenneth Becha, Gate Lake Bari, Agulo Tu Sogo Lemakan at the Jong, Semigong Pia Jong, Winjijo Mega Pio Bari.
I profoundly regret the decision that this House has taken tonight. I continue to believe that by far the...
Jamaya Sogo Lemakan, that they go Semigong Pia Bari, Iugani Quetra Deca, Senator Quetra De Nia, Gonson Pippi, didn't even see this, Rajama, Sepi, Yongji Nizet Pibari, Winjijo Gapio Dorava, Winjijo Mia Sogo Gangwa Me, Tonga Gose, the Me, Tokame, Nia Liz and the Men, Britain Lodoga, Pechagera Pippi, Bodupu Nemaro, Iugani, Badabo Dunijama, Mababe, Maslan, Sekuema, Britain, Quetra Bo Sogo, Mequess, Hompia Jama Pibari, the Yellow Bodupu Ne, Mequema, the Bodunimu, Meagan, Notrego, Sangambo, Jetta Brinima, Meta Quejama. တကယ်လို့ဆိုင်းနှံငံ့ဖို့အတွက်ဆုံးဖြတ်ခဲ့ရင်သဘောတူညီမှုပြည့်ရာရေးအတွက်ဆွေးနွေးခြင်းတိုးပြဖို့အတွက်ဝန်ကြီးချုပ်မင်းအနေနဲ့ဥရေပြဋ္ဌာန်းချက်အပိုက်50ကျနိုင်ငံပေါင်း28နိုင်ငံပါဝင်တဲ့ EU ကခေါင်းဆောင်တွေနဲ့ညှိနှိုင်းရမှာဖြစ်ပါတယ်။ EU ဖွဲ့ဝင်အိုင်ယာလန်နဲ့ဗြိတိန်မြောက်ပိုင်းကအိုင်ယာလန်တို့ရဲ့နေဆက်ဒေသကိုဗြိတိန် EU ကခွဲထွက်ပြီးနောက်ပိုင်းဆက်ပြီးတော့ဖွင့်ထားစေဖို့ဥပဒေကြောင်းအရခိုင်မြဲတဲ့အပြောင်းလဲချက်အတွက်ဥရောပကော်မရှင်အကြီးအကဲနဲ့ဝန်ကြီးချုပ်မင်းတို့တနင်္လာနေ့ညှိနှိုင်းမှုကရရှိတဲ့သဘောတူညီချက်ကိုလက်ခံဖို့အတွက်လွှတ်တော်မှတွေကိုဝန်ကြီးချုပ်မင်းကပန်ကြားခဲ့တာဖြစ်ပါတယ်။ဒါပေမဲ့အခုလဲရှုံ့နှိမ့်ခဲ့ပါတယ်။
အမေရိကန်ပြည်ထောင်စုမှာကောလိပ်ဝင်ခွင့်လိမ်ညာမှုကြီးအဖြစ်အစိုးရရှင်တွေကဆွဲချက်တင်လိုက်တဲ့လူပေါင်း50တန်းမှာဟောလိဝုဒ်ကကြော်ကြားတဲ့မိဘတွေကောလိပ်ဝင်ခွင့်ကြီးချက်သူတွေအရေးချင်းစစ်ဆံမိုးပွဲကြီးချက်သူတွေနဲ့ကောလိပ်တာဝန်ရှိသူတို့တို့ပါဝင်ပါတယ်။ဒီမှုကြီးဟာဆိုရင်အမေရိကန်တရားရေးဌာနရဲ့တရားစင်မှုတွေထဲကအကြီးဆုံးသောကောလိပ်ဝင်ခွင့်လိမ်ညာမှုကြီးလို့အစိုးရရှင်တွေကပြောပါတယ်။ကျောင်းသားတွေအတွက်အရေးချင်းစစ်ဆေးမှုထောက်ခံပေးမှုနဲ့အားကစားထူးချွန်မှုတွေကိုလိန်ညာဆောင်ရွက်ပေးဖို့အတွက်ဝီလျံရစ်စင်ဂါကိုမိဘဖြစ်သူတွေကငွေပေးခဲ့တယ်လို့ပြောဆိုထားပြီးဒီနောက်မှာကျောင်းသားတွေကပြန်ဆိုင်မှုများတဲ့ထိတ်တန့်ကြောင်းတွေကိုတက်ခွင့်ရခဲ့ကြတယ်လို့အင်္ဂါနေ့မှာတရားရေးဌာနကသတင်းစာရှင်းလင်းပွဲမှာပြောဆိုခဲ့တယ်လို့တရားရုံးစာလည်းထွက်လာပါတယ်အခုဆွဲချက်တင်ခံထားရတဲ့သူတွေထဲမှာတော့ဟောလိဝုဒ်သရုပ်ဆောင်တွေဖြစ်တဲ့ Felicity Huffman နဲ့ Lauren Laughlin တို့လည်းပါဝင်ပါတယ်။ထောက်ခံပေးမှုအရေးချင်းနဲ့တခြားလိုအပ်တဲ့အရေးအသွေးတွေမရှိဘဲ Yale, Stanford, Georgetown တက္ကသိုလ်တို့လိုဂုဏ်သတင်းကြီးတဲ့ American College တွေမှာသူတို့သားသမီးတွေတက်ခွင့်ရရေးအတွက်အတိုင်းပင်ခံတဲ့တခြားသူတွေကိုဒေါ်လာသိန်းချီပေးခဲ့ကြတယ်ဆိုတဲ့ဆွဆွဲချက်နဲ့ဆွဲဆိုထားတာဖြစ်ပါတယ်။
UAE American တာမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6753ညဒုတိယနာရီဘက်မှာလိုင်းလမီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင
်ဗျာ UAE American တာကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံကရွန်ဂျာတန်းလောက်ရှိနေတဲ့ဒုက္ခသည်စခန်းတွေကိုပြီးခဲ့တဲ့အင်ကာနဲ့မတ်လ9ရက်ကနေတပတ်ကြာတော့ရောက်ထိရှိခဲ့တဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကရှေ့နေကြုံရုံးကိုယ်စားလှယ်အဖွဲ့ဟာသူတို့ရဲ့ခီးစဉ်ပြီးမတ်လ7ရက်နေ့မှာဒက္ကာမှာသတင်းစာရှင်းလင်းပွဲပြုလုပ်ပါတယ်။ကိုယ်စားလှယ်အဖွဲ့ကိုဦးဆောင်တဲ့ ICC ခုံရုံးတာဝန်ရှိပုဂ္ဂိုလ်ကရခိုင်ပြည်နယ်ကနေရွန်ဂျာတွေကိုအစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တဲ့ဖိနှိပ်ညှိနှိုင်းမှုတွေအတွက်တာဝန်ရှိသူတွေအရေးယူခံမှာဖြစ်ကြောင်းပြောသလိုအတွေ့အကြုံများတဲ့ ICC ခုံရုံးအနေနဲ့မြန်မာဘက်ကပူးပေါင်းဆောင်ရွက်မှုရှိလဲပြဋ္ဌာန်းချက်နဲ့အညီကျူးလွန်သူတွေအရေးယူနိုင်ရေးဆက်ပြီးလှုပ်ဆောင်မယ်လို့ပြောပါတယ်။ ICC ကိုယ်စားလှယ်ဖွဲ့ရဲ့ခီးစဉ်ဟာပနမလေးလာတုံးတက်မှုအဆင့်ဖြစ်ပြီးစုံစမ်းစစ်ဆေးတဲ့အဆင့်မဟုတ်တဲ့အတွက်စုံစမ်းစစ်ဆေးမှုတစုံတရာမလုပ်ခဲ့ကြောင်းလည်းသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ရွန်ဂျာဆိုတဲ့အတုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကရောမြန်မာစစ်တပ်ကပါ ICC ခုံရုံးကကင်တွယ်ဆောင်ရွက်မယ်အစီအစဉ်ကိုပြင်းပြင်းထန်ထန်ကန့်ကွက်ထားပြီးဩဂုတ်2019ဩဂုတ်စစ်တပ်နယ်မြေရှင်းလင်းရေးအာဆာရိုဝင်ဂျာလက်နက်ကိုင်အဖွဲ့ကနေနယ်စပ်လုံခြုံရေးစခန်းနဲ့ဝင်ရောက်တိုက်ခတ်ခဲ့ပြီးတဲ့နောက်သူတို့ကိုဒဏ်ပြန်ချေမှုန်းနဲ့စစ်ဆင်ရေးတရားဖြစ်ကြောင်းတုံ့ပြန်ခဲ့ပါတယ်
အမေရိကန်နဲ့တရုတ်ကြားကုန်သွယ်ရေးသဘောတူညီချက်တည်းတည်းမကြခင်မှာရရှိဖို့အလားအလာရှိတယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်ရော Robert Lighthizer ကအင်ကာနီမှာပြောပါတယ်။ဒါပေမဲ့ရေရှည်ဆစ်ဆက်ညှိနှိုင်းမှုတွေကနေအောင်မြင်တဲ့ရလဒ်တခုထွက်လာဖို့နဲ့ပတ်သက်လို့တော့သူကမပြောခဲ့ပါဘူး။သဘောတူညီချက်တခုရလာမဲ့နောက်ဆုံးသတင်းပတ်တွေထဲကိုရောက်နေပြီလို့မျှော်လင့်တဲ့အကြောင်းလဲ Lighthizer ကအထက်လွှတ်တော်ဗန္ဓာရေးကော်မတီကိုပြောဆိုခဲ့ပါတယ်။ဒါပေမဲ့ဖြည့်ရှင်းရမယ့်အခက်အခဲကြီးတွေရှိနေစေဖြစ်တယ်လို့လည်းသူကပြောပါတယ်။အခုချိန်မှာတော့အောင်မြင်ဖို့မမှန်းနိုင်ဘူး။ဒါပေမဲ့ကြိုးစားနေတယ်လို့အမေရိကန်ကုန်သွယ်ရေးကိုယ်စားလှယ်တော်ကပြောပါတယ်။ကုန်သွယ်ရေးစားချုပ်တင်မှာတရုတ်ဘက်ကသဘောတူညီချက်တွေချိုးဖောက်ရင်းအမေရိကန်ဘက်ကသွင်းကုန်ကွန်ပြန်ပြီးတော့ချမှတ်နိုင်ရေးခွင့်ပြုမဲ့စည်းကမ်းချက်မျိုးထည့်သွင်းဖို့အမေရိကန်ဘက်ကရည်တည်ဆောင်ရွက်သွားမယ်လို့လည်းသူကထပ်လောင်းပြောဆိုသွားပါတယ်ရှင်
။ကမ္ဘာတဝန်းမှာအမျိုးသမီးတွေနိုင်ငံရေးမှာပုံမပါဝင်လာတာကိုတွေ့ရပေမဲ့တဖြည်းဖြည်းသာတိုးနေတာဖြစ်ကြောင်း IPU နိုင်ငံတကာလွှတ်တော်အမများအဖွဲ့ကနောက်ဆုံးထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်2019မှာ2016ကနေဆိုင်တရားခိုင်နိုင်မဲ့တိုးလာတာဖြစ်ပြီးအမျိုးသမီးလွှတ်တော်အမက24ရာခိုင်နှုန်းလောက်ဖြစ်လာတယ်လို့အမျိုးသမီးဝန်ကြီးကတော့ဘယ်တော့နဲ့ကမှမတူဘဲ27ရာခိုင်နှုန်းနဲ့အများဆုံးဖြစ်လာတာတွေ့ရတယ်လို့အစီရင်ခံစာမှာဖော်ပြပါတယ်တကယ်တော့ဥရေပြုလွှတ်တော်အမအားလုံးရဲ့85ရာခိုင်နှုန်းဟာအမျိုးသားတွေဖြစ်ပြီးတော့ကျမတို့အားလုံးအတွက်အမျိုးသားအများပြားကဥပဒေတွေပြဋ္ဌာန်းနေတယ်လို့ကုလသမဂ္ဂအမျိုးသမီးရေးအမှုဆောင်ဒါရိုက်တာကပြောပါတယ်
internet website World Wide Web ဟာမတ်လ12ရက်နေ့မှာ230ပြည့်ခဲ့ပြီဖြစ်ပါတယ်1989ခုနှစ်မတ်လ12ရက်နေ့မှာဗြိတိန်ကွန်ပျူတာပညာရှင် Sir Tim Berners-Lee က World Wide Webweb ဖြစ်လာမဲ့အစိုးပြုချက်တစ်ခုကိုသူ့ရဲ့အလုပ်ရှင်ဖြစ်တဲ့သုတေသနအဖွဲ့အစည်း European Organization for Nuclear Research ထံတင်သွင်းခဲ့တာဖြစ်ပါတယ်ရှင
်ဗုဒ္ဓဘုနေ့နေနေခင်သတင်းတွေကိုဒေါခင်မျိုးတက်နဲ့မတ်တင်ကြီးထိုက်တူကပြောပြသွားတာပါရှင်အခုတော့သတင်းလွှာတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီမြန်မာနိုင်ငံရခိုင်ပြည်နယ်ကနေရိုဟင်ဂျာတွေတိမ်းထဲချီအစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တဲ့ဖိနှိပ်ညှဉ်းပန်းမှုတွေအတွက်တာဝန်ရှိသူတွေအနေနဲ့အရေးယူခံရလိမ့်မှာဖြစ်တယ်လို့ ICC နိုင်ငံတကာရာဇဝတ်ခုံရုံးတာဝန်ရှိသူကအခိုင်အမာပြောကြားလိုက်ပါတယ်အပြည့်စုံကိုဆက်ပြီးနားဆင်ပါရှင်ဘင်္ဂလားဒေ့ရှ်နိုင်ငံကရိုဟင်ဂျာတပ်သားလောက်ရှိနေတဲ့ဒုက္ခသည်စခန်းတွေကိုပြီးခဲ့တဲ့အင်္ဂါနေ့ကစတင်တွားရောက်ကြည့်ရှုခဲ့တဲ့ ICC ရှေ့နေချုပ်ယုံကိုစလေအဖွဲ့ခီးစင်နဲ့ပတ်သက်လို့မက်ရှလာ၁၇ရက်နေ့ကဒါကာမြို့တော်မှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါကိုစလေအဖွဲ့ကိုဦးဆောင်ခဲ့တဲ့ ICC ခုံယုံတာဝန်ရှိပုဂ္ဂိုလ်ဖာကီဆိုမိုချိုချိုကိုကတော့အတွေ့အကြုံတွေအများကြီးရှိထားတဲ့ ICC ခုံယုံအနေနဲ့မြန်မာဘက်ကပူးပေါင်းဆောင်ရွက်မှုမရှိလဲပြဋ္ဌာန်းချက်တွေနဲ့အညီမြန်မာတာဝန်ရှိသူတွေကိုအရေးယူနိုင်ရေးဆက်လက်လှုံ့ဆော်သွားမှာဖြစ်တယ်လို့သတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် As long as the judges grant the prosecutor the authority to investigate then
တရားသူကြီးတွေအနေနဲ့ရှေ့နေကျုပ်အရာရှိကိုစုံစမ်းစစ်ဆေးဖို့တရားဝင်ခွင့်ပြုထားသရွေ့ဒီရှေ့နေကျုပ်အနေနဲ့စုံစမ်းစစ်ဆေးမှာပါတခုရှိတာကမြန်မာနိုင်ငံဟာICC ခုံရုံးဖွဲ့စည်းဖို့သဘောတူတဲ့စာချုပ်မှာလက်မှတ်ရေးထိုးထားတာမရှိလို့ဒါမှမဟုတ်မြန်မာနိုင်ငံနေနဲ့ ICC ရှေ့နေချုပ်ယုံနဲ့ပူးပေါင်းဆောင်ရွက်မှုမလုပ်လို့စတဲ့အချက်တွေက ICC ကိုအဟန့်တားဖြစ်စေမှာမဟုတ်ပါဘူးစုံစမ်းစစ်ဆေးမှုလုပ်တဲ့အခါမှာတော့ကျွန်တော်တို့အတွက်အခက်အခဲနိုင်ငံရှိနိုင်တယ်လို့ပြောနိုင်ပါတယ်ဒါပေမဲ့ဒီလိုအခြေအနေမျိုးအရင်ကကျွန်တော်တို့ရင်ဆိုင်ခဲ့ဘူးပါတယ်ဒီလိုမျိုးပူးပေါင်းဆောင်ရွက်မှုတွေမပါဝင်ဘဲနဲ့တောင် ICC နေနဲ့ဆက်လက်လှုံ့ဆော်သွားနိုင်ခဲ့ပါတယ
်ဒါပြင်ရိုဟင်ဂျာတွေကိုအစုလိုက်ပြုံလိုက်မောင်းထုတ်ခဲ့တဲ့မြန်မာစစ်တပ်ရဲ့ဖိနှိပ်ညှဉ်းပန်းမှုတွေအတွက်ရှင်းနေကျဖာတိုဘန်ဆိုဒါအနေနဲ့တာဝန်ရှိသူတွေကိုအရေးယူနိုင်ရေးတန်တိတ်ထန်ချထားကြောင်းဖာကီဆိုမိုချိုချိုကိုကအခုလိုပြောပါတယ
် The prosecutor and her office and all her staff are committed to ensuring that this process leads to its natural end
ရှင်းနေကျသူ့ရဲ့ရုံးပါဝင်ဝန်ထမ်းအလုံးအနေနဲ့အခုလိုဆောင်ရွက်မှုဟာတရားမျှတမှုရရှိရေးဥတည်ဖို့အခိုင်အမာဆုံးဖြတ်ထားပါတယ်။အတိဒုက္ခခံစားနေကြတဲ့ရိုးညာတွေအတွက်တာဝန်ခံမှုတာဝန်ယူမှုတွေရှိရေးရှင်းနေကြုံအနေနဲ့ဥတည်လှုပ်ဆောင်နေပါတယ်။ဒီလိုရက်ဆက်ကြမ်းကြုတ်မှုတွေအတွက်တာဝန်ရှိတဲ့သူတွေကိုအရေးယူပြစ်ပေးနိုင်အောင်လဲရှင်းနေကြုံအနေနဲ့ဆောင်ရွက်မှာပါ။
ICC ရှင်းနေကြုံယုံကိုစလက်ဖွဲ့ရဲ့ပနမလေးလာတုံးတက်မှုအစစ်နဲ့ပတ်သက်လို့ဖာကီဆိုမိုချိုချိုကိုကသတင်းတော့တွေကိုရှင်းပြရမှာအခုလိုချီးမားပြင်းထန်လာတဲ့ရာဇဝတ်ကျူးလွန်မှုတွေအတွက်ဘယ်သူတွေမှတာဝန်ရှိတယ်လဲဆိုတဲ့အဆင့်ကိုလေးလာတုံးတက်တာဖြစ်ကြောင်းအခုလိုပြောပါရယ
် It is all about individual responsibility the people who are responsible the people who
ဒါလေးအလုံးဟာလူတူချင်းစီရဲ့တာဝန်ယူမှုနဲ့ပတ်သက်ပါတယ်တာဝန်ရှိတဲ့သူတွေညွှန်ကြားချက်ထုတ်တဲ့သူတွေအမိန့်ပေးတဲ့သူတွေဒီလိုရာဇဝတ်ပစ်မှုတွေကျွလွန်အောင်တခြားအကြောင်းအရာတွေအထောက်ကူပြုဆောင်ရွက်ပေးသူတွေအလုံးပါဝင်ပါတယ်
။ဒါပြင်အခုကိုယ်စားလှယ်အဖွဲ့ရဲ့ခီးစဉ်ဟာပနမလေးလာတုံးတက်မှုအဆင့်ဖြစ်ပြီးစုံစမ်းစစ်ဆေးတဲ့အဆင့်မဟုတ်ကြောင်းလဲဖာကီဆိုမိုချိုချိုကိုကပြောပါတယ
်။ A preliminary examination is not an investigation but an assessment of the Rome Statute criteria to decide
ပနမလေးလာတုံးတက်မှုဆိုတာစုံစမ်းစစ်ဆေးတာမဟုတ်ပါဘူး။ဒါပေမဲ့လည်းအရေးယူဖြေရှင်းမှုတွေလိုအပ်တဲ့အခြေအနေတွေကိုစုံစမ်းစစ်ဆေးမှုလုံမလားဆိုတဲ့ဆုံးဖြတ်ချက်ချဖို့ Rome Statute အချက်ပါတဲ့အတိုင်းအကဲဖြတ်ဆောင်ရွက်ဖို့ကတော့အကြောင်းအရာခိုင်ခိုင်လုံလုံရှိထားပါတယ်။အဲဒါကြောင့်ရှေ့နေကျုပ်ရုံးရဲ့လှုပ်ထုံးလုံနည်းအရာအခုခီးစဉ်မှာကိုယ်စားလှယ်အဖွဲ့အနေနဲ့တက်တဲ့ထောက်ထားတွေစုဆောင်းတာဒါမှမဟုတ်တခြားစုံစမ်းစစ်ဆေးမှုမျိုးဆောင်ရွက်တာတွေမလုပ်ခဲ့ပါဘူး။
မြန်မာဘက်ကနေရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်နိုင်ငံဘက်နှင်ထုတ်ခဲ့တယ်ဆိုတော့ပြစ်မှုကျူးလွန်မှုကိုတရားစီရင်ပိုင်ခွင့်ရှိကြောင်းပြီးခဲ့တဲ့နှစ်စက်တင်ဘာလကအမှုမစစ်မီကြိုတင်ကြားနာတဲ့ ICC တရားသူကြီးအဖွဲ့ရုံးကဆုံးဖြတ်ချက်ချခဲ့ပြီးတဲ့နောက် ICC ရှေ့နေချုပ်ဖာတိုဘန်ဆိုရာကအချက်လက်တွေကိုစတင်လေ့လာစုံစမ်းနေတာဖြစ်ပြီးအခု ICC ကိုယ်စားလှယ်အဖွဲ့ရဲ့ဘင်္ဂလားဒေ့ရှ်ခီးစဉ်ကတော့ပထမဆုံးအကြိမ်ဖြစ်ပါတယ် ICC ခုံရုံးဖွဲ့စည်းဖို့သဘောတူညီချက်မှာမြန်မာကလက်မှတ်ရေးထိုးထားခြင်းမရှိပေမဲ့လက်မှတ်ရေးထိုးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကရိုဟင်ဂျာဒုက္ခသည်တွေရောက်ရှိနေတဲ့အတွက် ICC အနေနဲ့နေမြေစီရင်ပိုင်ခွင့်အာဏာနဲ့အညီအရေးယူနိုင်ရေးနည်းလမ်းတွေရှာဖွေနေတာဖြစ်ပါတယ်ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံတဲ့မြန်မာအစိုးရရောမြန်မာစစ်တပ်ကပါ ICC ခုံရုံးကကင်တွယ်ဆောင်ရွက်မဲ့အစီအစဉ်ကိုပြင်းပြင်းထန်ထန်ကန့်ကွက်ထားပါတယ်2019ခုနှစ်ဩဂုတ်လကအာဆာရိုဟင်ဂျာလက်နက်ကိုင်အဖွဲ့ကနေနယ်စပ်လုံခြုံရေးစခန်းတွေကိုဝင်ရောက်တိုက်ခိုက်ခဲ့ပြီးတဲ့နောက်သူတို့ကိုတံပြန်ချိန်မုန်းတဲ့နယ်မြေရှင်းလင်းရေးစစ်ဆင်ရေးအဖြစ်သာမြန်မာဘက်ကတုံ့ပြန်ပြောဆိုထားပါတယ်ပြီးခဲ့တဲ့လကတော့ OIC အစ္စလာမစ်နိုင်ငံများပူးပေါင်းဆောင်ရွက်ရေးအဖွဲ့ကနေရိုဟင်ဂျာမွတ်စလင်တွေပေါ်ကျူးလွန်တဲ့မြန်မာစစ်တပ်ရဲ့ပြစ်မှုကျူးလွန်မှုတွေအတွက် ICJ ခေါ်နိုင်ငံတကာတရားရုံးကနေစစ်ဆေးအရေးယူဖို့အဆိုပြုထားပါတယ်ရှင်ဟုတ်တယ်ဘူးနေနေခင် VOE မြန်မာပိုင်းအစီအစဉ်လေးကို Washington DC ကနေဆက်လက်တင်ဆက်နေပါတယ်။မနေ့ကအခုဒီ Washington DC မြို့တော်မှာ Rohingya အရေးထောက်ခံမှုပြတ်တဲ့နေ့ဖြစ်ပြုလုပ်ခဲ့တာနဲ့ပတ်သက်လို့ကိုရိုင်းသတင်းသွားယူတဲ့ကိုသိန်းထိုက်ဦးကနေဆက်ပြီးတော့တင်ပြမှာပါရှင်
။ရခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ပွားခဲ့တဲ့ဂျမ်းဖက်တိုက်ခိုက်မှုတွေနောက်ပိုင်း Rohingya Muslim တွေပေါ်စစ်တပ်ကနှိပ်စက်ညှဉ်းပန်းမှုတွေကို Genocide လူမျိုးတုံးတပ်ဖြတ်မှုအဖြစ်ခေါ်ဆိုဖို့အမေရိကန်အောက်လွှတ်တော်ကပြည်ခဲ့တဲ့ဒီဇင်ဘာလမှာတပ်မတ်မဲခွဲတည်ပြုခဲ့ပါတယ်။ဒါပေမဲ့လည်းအထက်လွှတ်တော်မှဒီကိစ္စကိုမဲခွဲဆုံးဖြတ်နိုင်ခြင်းအတည်ပြုနိုင်ခြင်းမရှိတဲ့အတွက်အထက်လွှတ်တော်အမတ်တွေကိုတွေးဆုံပြီးတိုက်တွန်းသွားမယ်အကြောင်းရိုဟင်ဂျာရေးထောက်ခံမှုပြသတဲ့လှုပ်ရှားမှုနေ့အဖြစ်ဥဆောင်လှုပ်ရှားနေတဲ့အဖွဲ့တစ်ခုဖြစ်တဲ့ Fake Coalition အဖွဲ့ကြီးရဲ့ကြီးကဲအီမန်မာလစ်မိုဂျာဟစ်ကပြောပါတယ်။
So we have the message of humanity.which will be taking to each senator
ဒါချင်းစာနာမှုဆိုင်ရာသတင်းစကားတစ်ခုကိုကျွန်တော်တို့နဲ့တွေ့ဆုံတဲ့ထက်လွတ်တော်အမတ်တိုင်းကွန်ဂရက်လွတ်တော်ကတာဝန်ရှိသူတိုင်းကိုကျွန်တော်တို့ပြောဆိုတိုက်တွန်းသွားမှာပါကဘာမှာချင်းဝစ်ပိုင်းဆိုင်ရာဥဆောင်လမ်းပြဖြစ်တဲ့အမေရိကန်ပြည်ထောင်စုအနေနဲ့မြန်မာနိုင်ငံအတွင်းကဖိနှိပ်ခံပြည်သူတိုင်းရဲ့အရေးကိုဒီထက်ပိုပြီးထောက်ခံပေးဖို့ကျွန်တော်တို့တိုက်တွန်းသွားမှာပါ
မြန်မာအစိုးရဘက်ကတော့ရခိုင်ဒေသပြည်ပခအတွင်းလူမျိုးတုံးတပ်ဖြတ်မှုတွေရှိခဲ့တဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့ပတ်သက်ပြီးမဟုတ်မမှန်တဲ့အကြောင်းညင်းဆိုထားသလိုခိုင်လုံတဲ့အထောက်ထားပြောဖို့လည်းတောင်းဆိုထားပါလေ။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံသလိုလူခွေရေးချုပ်ဖောက်မှုကျူးလွန်သူတွေကိုအရေးယူဖို့လွတ်လပ်တဲ့စုံစမ်းစစ်ဆေးကော်မရှင်အစိုးရအနေနဲ့လည်းဖွဲ့စည်းထားပြီးစုံစမ်းစစ်ဆေးမှုတွေလုပ်နေပြီလို့ဆိုပါတယ်။တစ်ချိန်တည်းမှာအမေရိကန်အစိုးရအနေနဲ့လည်းရခိုင်ပြည်နယ်အတွင်းကလူခွေရေးချုပ်ဖောက်မှုတွေကိုလူမျိုးတုံးတပ်ဖြတ်မှုအဖြစ်သုံးလုံးခြင်းမရှိတဲ့အတွက်တက်ကြွလှုပ်ရှားသူတွေကသုံးဖို့ဖိအားပေးနေကြပါလေ Fake Coalition ဖွဲ့ကြီးရဲ့ GK Iman Malik Mujahid ကတော့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်နိုင်ခြင်းမရှိတာကအထက်လွှတ်တော်လူများစုခေါင်းဆောင် Republican အမတ် Mitch McConnell ကြောင်းဆိုပြီးအခုလိုပြောပါလေ
Bipartisan Both Committees Foreign Relations Committee of House and Foreign
ပါတီနှစ်ရလုံးကကော်မတီတွေအထက်လွှတ်တော်နိုင်ငံခြားရေးကော်မတီနဲ့အောက်လွှတ်တော်နိုင်ငံခြားရေးကော်မတီကအလားတူဆုံးဖြတ်ချက်တွေချထားပါတယ်ဒါပေမဲ့အထက်လွှတ်တော်မှာမဲခွဲဆုံးဖြတ်နိုင်ခြင်းမရှိပါဘူး။အဓိကကတော့အထက်လွှတ်တော်အမတ် Mitch McConnell ကြောင့်ပါ။အထက်လွှတ်တော်အမတ် Mitch McConnell အနေနဲ့ဒါကိုအလေးနက်ထားဖို့လိုပါတယ်။ဒါကိုမဲခွဲဆုံးဖြတ်ဖို့လိုပါတယ်
။ရိုဟင်ဂျာရေးလှုပ်ရှားမှုကိုထောက်ခံကြောင်းပြသတဲ့နေ့ဆိုပေမဲ့လည်းဒီကနေ့အခမ်းအနားမှာကချင်ကရင်ချင်းစတဲ့တိုင်းရင်းသားအဖွဲ့တွေလည်းပါဝင်ပါတယ်။လွှတ်တော်မဟောင်းဒူးလည်းဖြစ် Oregon Institute for Peace and Development အဖွဲ့ရဲ့ဥက္ကဋ္ဌဦးရွှေမောင်ကတော့တခြားတိုင်းရင်းသားလူမျိုးစုတွေရဲ့နေနာချက်တွေကိုလည်းထက်လွတ်တော်အမတ်တွေကိုတင်ပြသွားမယ်လို့ပြောပါတယ
်အဓိကကျွန်တော်တို့ဒီနေ့ဒီပြောလို့ရတဲ့ရည်ချက်ကအခုမြန်မာနိုင်ငံမှာလက်ရှိဒီဖြစ်ပွားနေလို့ပေါ့နော်ဒီကချေလူမျိုးပေါ့လူငယ်လူမျိုးပေါ့ချဲလူမျိုးကရင်လူမျိုးအားလုံးပေါ်မှာဒီကျူးလွန်နေတဲ့ဒီလူသားဒီမျိုးနွယ်ပေါ်မှာကျူးလွန်နေရာဆွေးမှုတွေတော့ဘာသာရေးနှိကုံမှုတွေတော့လူမျိုးရေးနှိကုံမှုတွေရပ်တန့်ပြီးတော့အကုန်လုံး agent ဆိုတာအတူတူနေထိုင်နိုင်ဖို့အတွက်ကျွန်တော်တို့ပူးပေါင်းအဖြစ်တစ်ခုရှာဖို့အတွက်ဒီမှာကြာတာဖြစ်ပါ
တယ်တော်မတ်တင်နဲ့တွေ့ဆုံမဲ့အမေရိကန်ပြည်ထောင်စုကချင်တိုင်းရင်းသား CEO ကချင် National Organization ရဲ့ဥက္ကဋ္ဌစနတ်နော်ဒယူကတော့ကချင်တိုင်းရင်းသားရေးကြီးပါရောက်ကချင်တိုင်းရင်းသားတွေထူးသဖြင့်လူငယ်တွေပို့ပြီးတော့ပါဝင်လာဖို့ရည်ရွယ်ပြီးတော့သူအခုလိုရောက်လာတာလို့ဆိုပါတယ်
တော်ရဲ့နောက်ဆက်မျိုးဆက်တည်ဒီဘရိုအနေနဲ့ဒီအမေရိကန်နိုင်ငံမှာနေတဲ့အချိန်မှာအမေရိကန်နိုင်ငံရဲ့ဥပဒေကြီးလွတ်တော်မှတ်တည်တယ်သူတို့နဲ့မိတ်ဆက်ပြီးရဲ့ရွေးချယ်လာပါတယ်ဒီမှာနေတဲ့အချိန်မှာလွတ်တော်မှတ်တည်နဲ့မိတ်ဆက်ပြီးရဲ့အချိန်မှာသူတို့နောက်လာမယ့်အချိန်မှာကျွန်တော်တို့ကချင်းလူမျိုးတွေအတွက် advocate လုပ်နိုင်အောင်သူတို့မိတ်ဆက်ပြီးရဲ့အစီအစဉ်လုပ်တယ်
အခုလိုရိုဟင်ဂျာရဲ့ထက်လွတ်တော်မတ်တီနဲ့တွေ့ဆုံစည်းရုံးမဲ့လှူရှားမှုကိုဦးဆောင်တဲ့အဖွဲ့အစည်းကအမေရိကန်ပြည်ထောင်စုအခြေစိုက် Burma Task Force ဆိုတဲ့အဖွဲ့ဖြစ်ပါတယ်အမေရိကန်ပြည်ထောင်စုနဲ့ကနေဒါနိုင်ငံမှာရှိတဲ့မွတ်စလင်အဖွဲ့အစည်း19ဖွဲ့ပေါင်းစည်းထားတဲ့ညွန်ပေါင်းအဖွဲ့လည်းဖြစ်ပါတယ် Rohingya Advocacy Day ဆိုပြီးရိုဟင်ဂျာရေးထောက်ခံလှူရှားတဲ့နေ့သတ်မှတ်လှူရှားတာကဒီနှစ်ပိုင်းနေအတွင်းဒုတိယမြောက်ဖြစ်တဲ့အကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုသိန်းထိုင်ဦးပါရှင်နောက်ပိုင်းမှာဆက်လက်ပြီးတင်ဆက်မယ့်အင်္ဂါနေ့ညတိုက်ရိုက်လေလိုင်းစီစဉ်မှာတော့တနင်္သာရီတိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော်ကိုအာဂရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကစုံစမ်းစစ်ဆေးဖို့အမှုဖွင့်အရေးယူလိုက်တဲ့အပေါ်မှာမြန်မာနိုင်ငံမှာအာဂရီတိုက်ဖျက်ရေးမျှော်လင့်စရာရှိမရှိဆွေးနွေးထားတာကိုနားဆင်ရဖို့ရှိပါရရှင်ဒုတိယကမ္ဘာစစ်အတွင်းကြာဆုံးပျောက်ဆုံးခဲ့ကြတဲ့အမေရိကန်စစ်မှုထမ်းတွေရဲ့ကျွင်းကျန်ရုပ်လောင်းတွေလို့ယူဆရတဲ့ရုပ်ကျွင်းတွေကိုတော့မြန်မာနိုင်ငံကအမေရိကန်ကိုလွှဲပြောင်းပေးအပ်ခဲ့ပါပြီ။သကိုင်းတိုင်းအတွင်းကရှာဖွေတွေ့ရှိခဲ့တဲ့ဒီရုပ်ကျွင်းတွေကိုအမေရိကန်ပြည်ထောင်စုကပြန်လည်တည်ဆောင်လာပြီဖြစ်ပြီးဘယ်သူတွေဖြစ်တယ်လဲဆိုတာကိုဓာတ်ခွဲစမ်းသပ်သွားမှဖြစ်တယ်လို့လည်းအမေရိကန်ဘက်ကပြောပါတယ်။မတ်သိန်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဒုတိယကမ္ဘာစစ်အတွင်းပျောက်ဆုံးခဲ့တဲ့အမေရိကန်စစ်မှုထမ်းတွေရဲ့ကျွင်းကျန်ရုပ်အလောင်းတွေလို့ယူဆရတဲ့ရုပ်ကျွင်းတွေကိုအင်္ဂါနေ့မှာမြန်မာနိုင်ငံကအမေရိကန်ကိုလွှဲပြောင်းပေးအပ်ခဲ့ပါတယ်။အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့စစ်တုံးဘန်းနဲ့ပျောက်ဆုံးစစ်သည်ရှာဖွေမှတ်တမ်းတင်ရေးအေဂျင်စီ DPAA ရဲ့အစီအစဉ်နဲ့သကိုင်းတိုင်းစလင်းကြီးဒေသတစ်ဝိုက်ကနေဒီရုပ်ကျွင်းတွေကိုရှာဖွေတွေ့ရှိခဲ့တာပါ။အင်္ဂါနေ့မှာအမေရိကန်ကိုတည်ဆောင်လာပြီးဖြစ်တဲ့ဒီရုပ်ကျွင်းတွေကိုတော့ဘသူတွေဖြစ်တယ်လဲဆိုတာကိုသုံးသပ်ဆန်းစစ်ဖို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနစစ်တုံးဘန်းနဲ့ပျောက်ဆုံးစစ်သည်ရှာဖွေရေးမှတ်တမ်းတင်ရေးအေဂျင်စီ DPAA ရဲ့ဟာဝိုင်အီကဓာတ်ခွဲခန်းမှာဆန်းသပ်မှာဖြစ်ပါတယ်။မန္တလေးမှာပြုလုပ်တဲ့ရုပ်ကျင်းတွေလွှဲပြောင်းတဲ့အခမ်းအနားမှာမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီး Scott Marcier ကအခုလိုပြောပါတယ်
။ On this day we reaffirm our enduring commitment.to achieve the fullest possible accounting for all of our men and women who have been
စစ်ကျင်းသားတွေနဲ့စစ်တွင်းပြတ်ဆုံးခဲ့ရတဲ့မျိုးသားတွေမျိုးသမီးတွေအားလုံးအတွက်ရှာဖွေရေးကိုတတ်နိုင်သလောက်ဆွမ်းကုန်ဆောင်ရွက်သွားမယ်ကျွန်တော်တို့ရဲ့ခိုင်မာတဲ့တန်တိတ်ထံကိုဒီကနေ့မှထပ်ပြီးတော့အတည်ပြုလိုက်ပါတယ်ပြည်တော်စုမြန်မာနိုင်ငံကနေဒီရုပ်ကျွင်းတွေကိုလက်ခံပြီးအမိမြေကိုပြန်လည်တည်ဆောင်မှာပါသူတို့ကိုပြန်ပြီးတည်ဆောင်သွားနိုင်လာကြောင်းကြာဆုံးခဲ့ကြရတဲ့မိသားစုတွေကလရှိခံစားခဲ့ရတဲ့စိတ်ဝေဒနာတွေကိုတက်တာသွားစေလိမ့်မယ်လို့လည်းပြောလဲပါတယ
်အခုရှာဖွေတွေ့ရှိထားတဲ့ရုပ်ကျွင်းတွေကတော့1944ခုနှစ်ဖေဖော်ဝါရီလကအမေရိကန်တပ်ဖွဲ့ဝင်9ဦးလိုက်ပါလာတဲ့ B-25G လေယာဉ်ပျက်ကျမှုနဲ့ပတ်သက်မယ်လို့လည်းယုံကြည်ထားကြပါတယ်1946ခုနှစ်မှာလေယာဉ်ပျက်တရှိတဲ့နေရာကိုစုံစမ်းစစ်ဆေးနိုင်ခဲ့ပေမဲ့လည်းရုပ်အလောင်းတွေကိုတော့ရှာမတွေ့ခဲ့သေးတာပါရှာဖွေဆိုင်ရာကျွမ်းကျင်သူဒေါက်တာMegan Tomasita Coscrip Hanandek ကအခုလိုပြောပါတယ
် Well historical information and records from the time of the loss incident indicate that this cargo
တမိုင်းဆိုင်ရာအထောက်အထားတွေမှတ်တမ်းတွေအရပို့ဆောင်ရေးလေယာဉ်ကအဲ့ဒီချိန်ကဒီဒေတာမှာပြတ်ကျခဲ့ရတယ်ဆိုတာကိုပြသနေပါတယ်ပို့ဆောင်ရေးလေယာဉ်ဘယ်မှာပြတ်ကျခဲ့တယ်လဲဆိုတာနဲ့ပတ်သက်ပြီးအချက်လက်တွေရရှိဖို့အတွက်ဒေတာကန်တွေမျက်မြင်သက်သေတွေနဲ့စုံစမ်းရေးအဖွဲ့ကသွားပြီးတွေ့ဆုံမေးမြန်းခဲ့တာတွေရှိတယ်လို့တမိုင်းအထောက်အထားအချက်လက်တွေရှိထားပါတယ
်ပထမနဲ့ဒုတိယကမ္ဘာစစ်အတွင်းအမေရိကန် 12,000 ကျော်ပျောက်ဆုံးနေတာဖြစ်ပါတယ်ဒုတိယကမ္ဘာစစ်အတွင်းအမေရိကန်စစ်မှုထမ်း632ဦးတို့မြန်မာနိုင်ငံမှာပျောက်ဆုံးခဲ့ပြီးအများစုက၄ဓာတ်ကဖြစ်တယ်လို့လည်းအမေရိကန်စိုးရရဲ့မှတ်တမ်းတွေမှာဖော်ပြထားပါတယ်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနရဲ့စစ်တုံးဘန်းနဲ့ပျောက်ဆုံးစစ်သည်ရှာဖွေမှတ်တမ်းတင်ရေးအေဂျင်စီ DPAA ကမြန်မာနိုင်ငံတွင်ပျောက်ဆုံးခဲ့တဲ့စစ်သည်တွေကို2003-2004ခုနှစ်မှာရှာဖွေခဲ့ခြင်းကတော့၄ဓာတ်တပ်ဖွဲ့ဝင်9ဦးရဲ့ရုပ်ကျွင်းတွေကိုတွေ့ရှိခဲ့ပြီး2010ပြည်နှစ်မှာအမေရိကန်ပြည်ထောင်စုကအာလင်တန်အမျိုးသားစစ်သင်ကျိုင်းမှာမြှုပ်နှံခဲ့ပါတယ်။1944ခုနှစ်ကဂျပန်တို့ပစ်ချခဲ့ပုံရတဲ့အမေရိကန် C-47 စစ်လေယာဉ်က ကချင်ပြည်နယ်မြောက်ပိုင်းမှာပြစ်ချခဲ့တာဖြစ်ပြီးအမေရိကန်စစ်သည်တွေပျောက်ဆုံးခဲ့တာပါဒီနောက်မှာတော့မြန်မာနိုင်ငံတွင်ပျောက်ဆုံးစစ်သည်ရှာဖွေမှုရပ်ဆိုင်းသွားပြီး2012ခုနှစ်အမေရိကန်နိုင်ငံကျိုင်းဝန်ကြီးဟီလာရီကလင်တန်ရဲ့တမိုင်းဝင်မြန်မာနိုင်ငံခီးစဉ်အတွင်းပျောက်ဆုံးစစ်သည်တွေပြန်လည်ရှာဖွေရေးကိုတောင်းဆိုခဲ့တာပါအဲ့ဒီနောက်2013ခုနှစ်မှာအမေရိကန်ကာကွယ်ရေးဝန်ကြီးဌာနစစ်တုံ့ပန်းနဲ့ပျောက်ဆုံးစစ်သည်ရှာဖွေမှတ်တမ်းတင်ရေးအေဂျင်စီရဲ့အစီအစဉ်နဲ့မြန်မာနိုင်ငံတွင်းမှာပျောက်ဆုံးခဲ့ရတဲ့အမေရိကန်စစ်သည်တွေကိုဆက်ပြီးတော့ရှာဖွေနေတာဖြစ်ပါတယ်ရှင်
။မတ်သိန်ကီထိုင်ပြောပြသွားတာပါ။ဒီကနေ့တနင်္ဂနွေနေ့တုန်းကအီသီယိုးပီးယားလေကြောင်းကပြတ်ကျခဲ့တဲ့ Boeing 737 MAX 8လေယာဉ်နဲ့အမျိုးအစားတူတဲ့လေယာဉ်တစ်စီးအင်ဒိုနီးရှားမှာပြတ်ကျခဲ့တာအချိန်9လတောင်မကြာသေးပါဘူး။ဒါကြောင့်ဒီလေယာဉ်အမျိုးအစားရဲ့လုံခြုံစိတ်ချရမှုပေါ်စိုးရိမ်မှုတွေရှိလာနေပြီးကမ္ဘာတဝှမ်းမှာရှိတဲ့လေကြောင်းလိုင်းတချို့ကဒီလေယာဉ်အမျိုးအစားတွေကိုမပြန့်တမ်းပဲရပ်ထားကြပါတယ်။ဒါပေမဲ့လည်းအမေရိကန်ပြည်ထောင်စုကလေကြောင်းလိုင်းတွေကတော့ဒီလေယာဉ်အမျိုးအစားတွေပြန့်တမ်းနေမှုကိုမရပ်သေးပါဘူး။ VOA သတင်းတောက် Zeltika Hout ရဲ့သတင်းကိုကိုကျောင်းလင်းကပြောပြမှာပါရှင်။
Ethiopia လေကြောင်းလိုင်းက Boeing 737 MAX 8လေယာဉ်တနင်္ဂနွေနေ့ကပြတ်ကျခဲ့လို့လေယာဉ်ပေါ်မှာပါသွားသူအလုံးတိတ်ဆုံးခဲ့ကြပါတယ်။ဘာကြောင့်အခုလို့ပြတ်ကျရတဲ့ဆိုတာကိုအခုချိန်ထိမသိနိုင်သေးပါဘူး။လေယာဉ်ပြန်တမ်းပြီးမကြခင်မှာပဲလေယာဉ်မှုကအရေးပေါ်ချက်ပြခဲ့တာဘာကြောင့်လဲဆိုတာကိုကြွန့်ကျင်သူတွေကအဖြေရှာနေကြတော့မှာပဲ။ British နိုင်ငံကလေကြောင်းပြန်တမ်းမှုလုံခြုံရေးဆိုင်ရာအကြီးအကဲ Dave Whittingham ပြောတာကတော့ Boeing 737 MAX 8ဟာအမျိုးအစားကောင်းလို့နာမည်ကြီးတဲ့ Boeing 737လေယာဉ်နဲ့လုပ်ငန်းလည်ပတ်မှုစနစ်တော်တော်ကွာခြားတယ်လို့ဆိုပါတယ
် I'm told by those who've flown it it's very nice to fly the airlines love it it's 14% 14
ဒီလေယာဉ်မျိုးအစားကိုမောင်းနှင်ဘူးတဲ့သူတွေကျွန်တော်ကိုပြောတာကတော့တော်တော်မောင်းလို့ကောင်းတယ်လို့ဆိုကြပါတယ်လေကြောင်းလိုင်းတွေကလည်းကြိုက်ကြပါတယ်လေယာဉ်စီစားပို့ပြီးတော့တက်တာမှုကလည်း14-15ရာခိုင်နှုန်းလောက်ရှိတာကြောင့်တော်တော်စီစားတက်တာတယ်လို့ဆိုရမှာပါဒါပေမဲ့လေယာဉ်တီဆောက်ထားတဲ့စနစ်တွေနဲ့ပတ်သက်ပြီးမေးခွန်းထုတ်နေကြပါတယ်ပြောင်စုလေကြောင်းပြန်တမ်းရေးစီမံခန့်ခွဲမှုအဖွဲ့ကသတ်မှတ်ထားတဲ့စီမင်းစည်းကမ်းတွေအတိုင်း Boeing ကုမ္ပဏီကတိကျလိုက်နာပြီးလေယာဉ်ကိုတိဆောက်ရတာပါအဲ့ဒါကြောင့်ဒီလေယာဉ်တွေဟာခွင့်ပြုချက်နဲ့လှုပ်ထားတဲ့လေယာဉ်တွေဖြစ်ပြီးသတ်မှတ်ချက်တွေကိုလိုက်နာပြီးတိဆောက်ထားရတဲ့အပြင်နမူနာအစမ်းပြန်တမ်းမှုတွေလည်းလုပ်ပြခဲ့ရတာပါလို့ပြောခဲ့တာပါတနင်္ဂနွေနေ့ကအီသီယိုးပီးယားလေကြောင်းရဲ့ Boeing 737 MAX 8လေယာဉ်ပြတ်ကျမှုမှာလူ159ဦးသေဆုံးခဲ့ရပါတယ်ပြီးခဲ့တဲ့အော်တိုဝါလာတုန်းကအင်ဒိုနီးရှားနိုင်ငံဂျာဗာပင်လယ်အတွင်းအမျိုးအစားတူ Boeing 737 MAX 8လေယာဉ်ပြတ်ကျမှုမှာလူ189ဦးသေဆုံးခဲ့ရပါတယ်။အဲဒီတုန်းကလည်းလေယာဉ်ပြန်တမ်းပြီးတော့မိနစ်ပိုင်းအတွင်းပြတ်ကျခဲ့တာပါ။အဖြစ်ပျက်ခြင်းကခက်ဆင်ဆင်ဆိုပေမဲ့လည်းပြတ်ကျရတဲ့အကြောင်းရင်းကတူးလိုက်မယ်လို့တော့ပြောလို့မဖြစ်နိုင်တဲ့အကြောင်းလေကြောင်းပြန်တမ်းမှုဆိုင်ရာကြွန့်ကျင်သူတူဖြစ်တဲ့ John Strickland ကပြောပါလေ
Accidents are so complex there can be so many factors
လေမတော်တဆဖြစ်မှုတွေကတော်တော်ခက်ခဲရှုပ်ထွေးတတ်ပြီးအကြောင်းရင်းတစ်ခုဒါမှမဟုတ်တော်တော်များတဲ့အကြောင်းရင်းတွေကြောင့်လည်းဖြစ်နိုင်ပါတယ
် Indonesia မှာပြတ်ကျခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ဘာကြောင့်အခုလိုဖြစ်ရသလဲဆိုတာကို Indonesia စုံစမ်းစစ်ဆေးသူတွေကအဖြေရှာမရသေးပါဘူးဒါပေမဲ့လည်းဒီလိုပြတ်ကျခဲ့ပြီးတဲ့နောက်ပိုင်း Boeing ကုမ္ပဏီကလေကြောင်းလိုင်းတွေစီကိုပို့တဲ့အကြောင်းကြားစာထဲမှာတော့လင်းရဲ့စပိုင်းဆိုင်ရာအချက်ပေးမှုစနစ်မှားယွင်းပြီးတော့ချက်ပေးလိုက်တာကြောင့်လင်းရင်ဥဆိုင်ပြီးထိုးဆင်းသွားတာဖြစ်နိုင်တယ်လို့ဆိုပါတယ်။ဒီဖြစ်ပျက်နောက်ပိုင်းဒီလိုအခြေအနေတွေကြုံလာရင်လင်းရင်မှုတွေဘယ်လိုလှုပ်ဆောင်ကြမလဲဆိုတော့သတိပေးချက်တွေရှိလာခဲ့ပါတယ်။အီသီယိုးပီးယားမှာလင်းရင်ပြတ်ကျခဲ့တာကြောင့်အီသီယိုးပီးယား၊စင်ကာပူ၊တရုတ်၊ပြင်သစ်၊အိုင်ယာလန်၊ဂျာမနီ၊ဩစတြေးလျ၊အင်ဒိုနီးရှားနဲ့မလေးရှားနိုင်ငံတွေက Boeing 737 MAX 8လင်းရင်ပြန်တမ်းမှုတွေအားလုံးကိုယာယီရပ်ဆိုင်းထားပါတယ်။ဥရောပသမဂ္ဂနဲ့အိန္ဒိယနိုင်ငံတွေကလည်းသူတို့ရဲ့လေကြောင်းပိုင်တဲ့အတွင်း Boeing 737 MAX 8လေယာဉ်တွေကိုပြန်တမ်းခွင့်ပိတ်ပင်လိုက်ကြပါတယ်။အဲဒါကြောင့်ကနေဒါလေကြောင်းလိုင်းကလန်ဒန်ကိုပြန်တမ်းမဲ့ခီးစဉ်တွေတော်တော်များများဖျက်သိမ်းလိုက်ရပါတယ်။ Boeing 737လေယာဉ်အမျိုးအစားက1969ခုနှစ်မှာစပြီးတော့ထုတ်လုပ်ခဲ့တာပါ။ကမ္ဘာမှာအသုံးအများဆုံးခီးစဉ်တင်လေယာဉ်အမျိုးအစားဖြစ်ပါတယ်။ Boeing 737 MAX 8လေယာဉ်အမျိုးအစားကတော့2019ခုနှစ်မှာထုတ်လုပ်ခဲ့တာပါအီသီယိုးပီးယားလေယာဉ်ပြတ်ကျခဲ့ပြီးတော့နောက်တည့်ရက်တနင်္လာနေ့မှာပဲ Boeing ကုမ္ပဏီရဲ့ stock share ဈေးတွေဟာ10ရာခိုင်နှုန်းကျဆင်းသွားပါတယ
်ဒ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း၆နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါမြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဖူးနေ့နနေ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီထိဆက်လက်ထုတ်လွှင့်သွားမှာပါလိုင်းဒိုမီတာ32 40 48တို့အပြင်လိုင်းလက်မီတာ190ကနေလည်းဖမ်းယူနားဆင်နိုင်ပါတယ်ဒါအပြင်အခုကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်ကို Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နားဆင်နိုင်ကြပါတယ်အခုဒုတိယပိုင်းနာရီဝက်အတွက်အပတ်စဉ်ကဏ္ဍကိုတင်ဆက်တဲ့အခါမှာတော့
စခါရီယာကြတော့လေပဲအာဂရီလိုက်ဆိုင်မှုတက်တဲ့ကော်မရှင်ကလမ်းလွှဲနာပြီဆိုကျွန်တော်တို့သိရရဥပမာအားဖြင့်လေဗရန်ကချစ်ဒီမာရီဒေါ်ခင်အေးဦးတရားဆိုတော့ဒီပ
ါဒါကတော့အာဂရီတိုက်ဖြတ်ရေးမျှော်လင့်ချက်အလားအလာနဲ့ပတ်သက်လို့ဆွေးနွေးတင်ပြထားတဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုင်းကိုထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ရမှာပါဒါအပြင်ကျွန်မတို့နည်းနည်းခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုလည်းတင်ဆက်ဖို့ရှိပါတယ်အခုတော့သတင်းပေးပို့ချက်တစ်ပုဒ်ကိုတင်ပြမှာပါမြန်မာနိုင်ငံကူးလက်မှတ်တွေမှာဗီဇာတုံးအတုတွေလှုပ်ပေးနေတဲ့မြန်မာနိုင်ငံသားပွဲစားတအုပ်ကိုနိုင်ငံကူးလက်မှတ်တွေနောက်ထိုင်းမြန်မာတစိမ့်အတူတုံး20ကျော်နဲ့အတူထိုင်းလူဝင်မှုကြီးကြပ်ရေးအာဏာပိုင်တွေကဖမ်းဆီးလိုက်ပါတယ် VOA ထိုင်းခြေဆိုင်သတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ်ရှင
်ထိုင်းနိုင်ငံနကွန်ဖနုံခရိုင်စံဖန်မြို့မှာနေထိုင်နေတဲ့မြန်မာနိုင်ငံသားအသက်40အရွယ်မျိုးထွေးကိုထိုင်းလူဝင်မှုကြီးကြပ်ရေးဖွဲ့ကမတ်လ10ရက်နေ့ကဖမ်းဆီးခဲ့ကြောင်းထိုင်းလာဝကအရာရှိတွေကမတ်လ17ရက်နေ့မှာသတင်းစာရှင်းလင်းပွဲလုပ်ခဲ့ပါတယ်မျိုးထွေးနေထိုင်နေတဲ့အခန်းအတွင်းကိုစစ်ဆေးရမှာတော့တက်တေကန်ထိုင်းနဲ့မြန်မာတစိမ့်တုံးအတုပေါင်း20ကျော်နဲ့ဗီဇာတုံးအတုထုဗီဇာမြန်မာနိုင်ငံကူးစာအုပ်တွေအပြင်မြန်မာနိုင်ငံကူးစာအုပ်အစ်စ်တွေကိုပါဖမ်းမိခဲ့တာပါဒါအပြင်အလို့သမားတွေအတွက်ထိုင်းနိုင်ငံဘန်ကောက်မြို့မြန်မာတန်ရုံးကထုတ်ပေးတဲ့စာအုပ်တွေကိုပါတွေ့ရှိခဲ့ရကြောင်းဘန်ကောက်မြို့မှာပြုလုပ်ခဲ့တဲ့ထိုင်းလာဝကရဲ့သတင်းစာရှင်းလင်းပွဲမှာထုတ်ပြန်ပြောဆိုသွားပါတယ်အခုလိုဖမ်းဆီးနိုင်ခဲ့တာဟာမြန်မာနိုင်ငံသားတွေရဲ့တိုင်ကြားချက်အရဖြစ်ပြီးဗီဇာအထုလုပ်နေတဲ့ပွဲစားတရားခံမျိုးထွေးဟာထိုင်းနိုင်ငံအတွင်းနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့နိုင်ငံကူးစာအုပ် Passport Visa တက်တန်းနေကုန်တဲ့အခါမှာတန်ရုံးကိုသွားကြရမလို့ပဲသူကနေတစင်လှုပ်ဆောင်ပေးနေတာဖြစ်ပါတယ်ဒီဗီဇာတုံးအတုတွေကိုကင်ဆောင်ထားတဲ့မြန်မာရှစ်ပြောင်းလို့သမားတွေဟာထိုင်းလာဝကရုံမှာရက်90တုံးလာတဲ့ချိန်မှာတက်တန်းတုံးမှုတွေလက်မှတ်ထိုးရတာတွေလုပ်ရပါတယ်အဲ့ဒီအချိန်မှာတက်ဆိုင်ရာဝန်တန်းတွေကစစ်ဆေးတဲ့အခါမှာတော့အတုတွေမှတိသွားခဲ့ပြီးမြန်မာနိုင်ငံသားတွေဟာဗီဇာတုံးအတုမှုနဲ့တရားစွဲဆိုခံခဲ့ရပါတယ်ဗီဇာတုံးအတုတွေလုပ်ပေးနေတဲ့ပွဲစားကိုဖမ်းဆီးခဲ့ပုံကိုလည်းလာဝကအရာရှိကပြောပြပါတယ်ဗီဇာတုံးအတုတွေလို့သင်္ကန်းမကင်းဖြစ်နေကြတဲ့မြန်မာနိုင်ငံသား6ဦးကထိုင်းနိုင်ငံဘန်ကောက်မြို့မှာရှိတဲ့မြန်မာတန်ရုံးကိုအကြောင်းကြားတိုင်ကြားခဲ့ပြီးတဲ့နောက်တန်ရုံးအရာရှိတွေရဲ့တောင်းဆိုတင်ပြချက်အရထိုင်းလာဝကကဒီအမှုကိုစုံစမ်းစစ်ဆေးခဲ့ရမှာဗီဇာတုံးအတုတွေဆိုတာကိုစစ်ဆေးတွေ့ရှိခဲ့ပြီးတဲ့နောက်ဆက်လက်ဖော်ထုတ်ခဲ့တာပါဒီနောက်တရားခံဗီဇာပွဲစားကိုလည်းဖမ်းဆီးခဲ့ပါတယ်တုံးအတုလို့သူမျိုးထွေးကိုဖမ်းဆီးနိုင်ခဲ့တဲ့အပြင်နောက်တရားခံတဦးဖြစ်တဲ့အသက်39နှစ်အရွယ်ကိုကျော်ဆိုသူကိုလည်းစမစခွန်ခရိုင်ပြည်မှာဖမ်းဆီးနိုင်ခဲ့ပါတယ်။ဗီဇာပွဲစားတွေဟာမြန်မာနိုင်ငံသားတွေရဲ့နိုင်ငံကူးစာအုပ်မှာထိုင်းဗီဇာနဲ့အလုပ်လုပ်ခွင့်လက်မှတ်ဝတ်ပါမစ်စာအုပ်တွေအတွက်မြန်မာငွေနဲ့ဆိုရင်12သိန်း၊ဘတ်ငွေနဲ့ဆိုရင်တော့2000ခွဲအထိအခကျင်းငွေယူပြီးလုပ်ပေးနေတာပါ။အခုဆိုရင်တော့ဗီဇာအတုတွေနဲ့ပတ်သက်လို့2019ခုနှစ်ကနေစတင်ပြီးထိုင်းအနာပိုင်တွေကဖမ်းဆီးတာဟာအမှု၄ဖို့ခန့်ရှိပြီဖြစ်ပါတယ်ရှင
်။မအေးမှာပါရှင်။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမတချို့ကိုမူရင်းအပေါ်မပြတ်ဦးကျော်စံတာကကောက်နှုတ်တင်ပြမှာပါရှင်
။တက်မတော်ရဲ့ကြီးမားလာတဲ့စီးပွားရေးလုပ်ငန်းကညီညာရေးနဲ့ဒီမိုကရေစီကိုဟန်တာနေခြင်းဆိုတဲ့ခေါင်းစဉ်နဲ့ Global Witness အဖွဲ့က Paul Donowitz ရဲ့ဆောင်မကို Frontier မြန်မာမှာဖတ်ရပါတယ်။တက်မတော်ရဲ့အင်တန်ကြီးမားတဲ့စီးပွားရေးအရင်းအမြစ်တွေ၊သယံစတာထုတ်ရေးလုပ်ငန်းတွေကိုဆော့ချနိုင်ရေးဟာမြန်မာနိုင်ငံပဋိပက္ခတွေနဲ့ဖိနှိပ်ချုပ်ချယ်မှုတွေအဆုံးသတ်ရေးအတွက်အရေးပါတဲ့အစီအပိုင်းဖြစ်တယ်ဆိုတာကိုရေးသားထားတာပါ။သဘာဝသယံစတာထုတ်ရေးမှာစစ်တပ်ရဲ့အကျိုးစီးပွားအများအပြားရှိနေခြင်းဟာတိုင်းရင်းသားတွေနဲ့ဖြစ်ပေါ်နေတဲ့ပဋိပက္ခတွေပြင်းထန်သောလူခွင့်ရေးချိုးဖောက်မှုတွေကိုအပိအမြောက်ဖြစ်စေတဲ့ဆိုပြီးပြီးခဲ့တဲ့တနင်္လာရုံးကကုလသမဂ္ဂလူခွင့်ရေးကောင်စီမှမြန်မာနိုင်ငံဆိုင်အထုကုစလေရန်ဟီလီကအစီရင်ခံစာတင်သွင်းခဲ့ပါတယ်။ကချင်ရှမ်းတနင်္သာရီဒေသတွေမှာကြောက်စိမ့်နဲ့သတ္တုတူဖော်ရေးလုပ်ငန်းတွေ၊ကြရပြည်နယ်ကစစ်ထုတ်လုပ်ရေးလုပ်ငန်းတွေမှာဖြစ်ပွားနေတဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလည်းထောက်ပြထားတယ်လို့ဆိုပါတယ်။တိုင်းဒေသဒေသတွေကသယံစတာတွေကိုစစ်တပ်နဲ့ဆက်ဆက်တဲ့လူတစုကထင်းသလိုထုတ်ယူခွင့်ရနေတာဟာဒေသခံတိုင်းရင်းသားတွေခံပြင်းတော့တာဖြစ်စေတယ်လို့ဆိုပါတယ်။မြန်မာစစ်တပ်ဟာကြောက်စိမ့်တခြားကြောက်မြဲတာနဲ့တခြားသတ္တုလုပ်ငန်းတွေကိုလေဝကြီးအုပ်ထားတဲ့ဥပိုင်း limited နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်းတို့ကတဆင့်အစိုးရတည်ဝင် budget ကခွင့်ပြုငွေအပြင်အင်ပတန်ကြီးမားတဲ့ဝင်ငွေကိုရရှိနေတဲ့အတွက်ဒီမိုကရေစီရေးကိုအဟန့်တာဖြစ်စေပြီးအရေးယူအပြစ်ပေးခံရခြင်းမရှိဘဲရဇဝမှုတွေကိုကျွလွန်နိုင်အောင်အာဏာကိုတိစောက်ထားနိုင်တယ်လို့ဆိုပါတယ်စစ်တပ်ဟာသယံစတာတွေကိုသူတို့ကိုယ်တိုင်လုပ်ဒါမှမဟုတ်သူတို့ထောက်ခံတဲ့လက်နက်ကိုင်အဖွဲ့တွေခရိုနီတွေဒါမှမဟုတ်အပြစ်ရအဖွဲ့တွေကိုလည်းပဲခွဲပြေးတယ်လို့ဆိုပါတယ်ဒါကြောင့်ရေးရှိတည်တံ့ခိုင်မြဲတဲ့ဖွံ့ဖြိုးမှုနဲ့လူခွင့်ရေးကိုထောက်ခံအားမပေးတော့ပဲအဲ့ဒီသက်ဆိုင်ရာအဖွဲ့အစည်းတွေစီကိုပဲအကျိုးအမြတ်တွေကအလုံးအရင်နဲ့ရရှိတော့ပါတယ်ယန်ဟီလီဟာ Global Witness အဖွဲ့ရဲ့စတင်ဖော်ထုတ်လိုက်တဲ့စုံစမ်းစစ်ဆေးမှုပေါ်အခြေခံပြီးဒီကိစ္စတွေကိုတင်ပြတာဖြစ်ပါတယ်။စစ်တပ်ရဲ့အကျိုးစီးပွားနဲ့ဆက်ဆက်ပြီးပူးပေါင်းလှုပ်ဆောင်နေသောရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေကိုမလုပ်ကြဖို့ယန်ဟီလီရဲ့တိုက်တွန်းချက်ကိုလည်း Global Witness ကအလေးအနက်ထောက်ခံကြောင်းရေးသားထားပါတယ်။စစ်တပ်ရဲ့စီးပွားရေးအကျိုးစီးပွားအထူးသဖြင့်သယံစတာကဏ္ဍမှာစစ်တပ်ရဲ့အကျိုးစီးပွားကိုပိုမိုအလေးထားပြီးစောင့်ကြည့်သင့်တယ်ဒီကန္တရီမှာစစ်တပ်ရဲ့အောက်ဇာလွှမ်းမှုကိုဆော့ချနိုင်မယ်ဆိုရင်မြန်မာနိုင်ငံရဲ့နိုင်ငံရေးလူမှုရေးစီးပွားရေးတို့အတွက်ရလကောင်းထွက်ပေါ်နိုင်တယ်လို့လည်းရေးသားထားပါတယ်စစ်တပ်ဟာအရသာအစိုးရချမှတ်ပေးတဲ့ဘတ်ဂျက်ငွေအပေါ်မှာသာပီခိုရက်တီသင့်ပြီးဒီလိုလုံနိုင်ခြင်းအပြင်တယံဇတာထိန်ချုပ်ရေးကိုအလုံးနှိမ့်နိုင်ဆွေးနွေးရပြီးညီညာရေးသဘောတူညီချက်ရရှိဖို့အတွက်လည်းဥတည်စေနိုင်တယ်လို့သုံးသပ်ရေးသားထားပါခင်ဗျာ
ဒါကတော့ဦးကျော်စန်သာကောက်နှုတ်တင်ပြသွားတာပါရှင်။အခုဆက်လက်ပြီးတော့နက်နက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လလတန်ကတင်ဆက်မှာပ
ါ။ဒီနေ့ပြည့်တင်ပြမယ့် idiom အသုံးကတော့
pull a fast one
ဖြစ်ပါလေ။စာလုံးပေါင်းက PULL pull ကဆွဲတာ A တခု FAST fast ကလျင်တာမြန်တာ WONE 1ကတခုဆိုတော့လျင်မြန်တဲ့တခုခုကိုလှုပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ် idiom ဆိုတဲ့သဘောပိုက်အဓိပ္ပာယ်ကတော့ fast one လို့ဆိုရင်ညှစ်ဖို့လိမ်ဖို့နှပ်ဖို့ကြိုးစားတယ်လို့အဓိပ္ပာယ်ရပါတယ်ဒါကြောင့် to pull a fast one idiom အဓိပ္ပာယ်ကတော့လိမ်ဖို့ညာဖို့ညှစ်ဖို့လှည့်စားဖို့ကြိုးစားတာကိုဆိုလိုပါတယ်ဒီသုံးနဲ့ပတ်သက်လို့ George ကပြတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I paid him for 6 bottles of champagne but he pulled a fast one on me and gave me 6 bottles of cheap wine
သူ့ကိုရှမ်ပိန်းရဲ့6ပလင်းဝယ်ဖို့ကျွန်တော်ပတ်စံပေးလိုက်တယ်ဒါပေမဲ့သူကကျွန်တော်ကိုညာပြီးအပေါ်စားဝိုင်း6ပလင်းကိုဝယ်ပေးခဲ့တယ်လေလို့အထည်ပေးရပါတယ်
I paid him for 6 bottles of champagne, but he pulled a fast one on me and gave me 6 bottles of cheap wine.
သူတပါးကိုလိမ်ဖို့ညာဖို့လှည့်ပြဖို့ကြိုးစားတယ်ဆိုရင်ဘယ်လိုပြောမလဲ?
Try to pull a fast one.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီနေ့မိနစ်တွေတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
ခုဆက်လက်ပြီးတော့ကျမတို့အင်္ဂါနေ့ညဒိုက်ရိုက်လေလိုင်းအစီအစဉ်ကိုတင်ဆက်မှာပါကိုသားညူကအစီအစဉ်တင်ဆက်ထားပါတယ်ရှင
်မင်္ဂ
ပါပါခင်ဗျာအင်္ဂါနေ့ညပိုင်းတဲလီလိုက်စီစဉ်ကနေပြီးတော့ကျူးစုပါတယ်ကျွန်တော်ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့အဂတိတိုက်ဖြတ်ရေးအတွက်ဘလောက်များမျှော်လင့်စရာရှိနေပြီလဲအဂတိလဲစားမှုတွေနဲ့တိုင်ကြားခံခဲ့ရတဲ့ဒီတိန်းနာကြီးတိုင်းဝန်ကြီးချုပ်ဒေါက်တာလဲလဲမော်ကိုအဂတိလဲစားမှုတိုက်ဖြတ်ရေးကော်မရှင်ကစုံစမ်းစစ်ဆေးပြီးတော့အမှုဖွင့်ရေးလာပြီးဖြစ်ပါတယ်ဆယ်စုနှစ်တွေနဲ့ချီအောင်လို့ဒီမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးအစဉ်အဆက်မှာလက်ပေးလက်ယူမှုတွေနဲ့အသားကျနေတဲ့မြန်မာလူ့ဖွဲ့စည်းမှာဒါဆန်နမူနာပြလောက်ရတခုလိုမျိုးအပြောင်းလဲတခုရဲ့အတွက်မျောလင့်စရာတွေများဖြစ်လာပြီလားကျွန်တော်တို့သုံးသပ်ဆွေးနွေးသွားကြဖို့ဖြစ်ပါတယ်အဓိကပါဝင်ဆွေးနွေးပေးမဲ့ပုဂ္ဂိုလ်နှစ်ဦးရှိပါတယ်ပထမတူကတော့ရှင်းနေကြီးဦးသိန်းတန်ဦးဖြစ်ပါတယ်နောက်တူကတော့ဒီတန်လွင်နိုင်ငံသားစွမ်းရည်နှစ်တင်အစီအစဉ်ကဘုတ်အဖွဲ့ဝင်ဖြစ်တဲ့ကုဆန်နီဖြစ်ပါတယ်နှစ်ဦးစလုံးလေလိုက်ပေါ်ကိုရောက်နေပါပြီခင်ဗျာကျွန်တော်အရင်ဆုံးရှင်းနေဦးသိန်းတန်းဦးကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးသိန်းတန်းဦးကြားပါလားခင်ဗျာဟုတ်ကဲ့ပြောရမယ်ဆိုတော့ energy အစိုးရလက်ထက်မှာဒါဆိုလို့ရှိရင်ဒီနိုင်ငံရေးအရာအဆင့်ကြီးကြီးတာဝန်ရှိတဲ့ political appointee တယောက်ကိုပထမဆုံးအရေးယူလိုက်တယ်လို့ပြောလို့ရပါတယ်ဒီပေါ်မှာတုံ့ပြန်တဲ့လူလူကြားတွေကမျိုးမျိုးကြားပါတယ်အားရသူတွေလည်းရှိပါတယ်ကျင်းတဲ့အားရမှုရှိကြတယ်နောက်တချို့အားများတဲ့သူတွေလည်းရှိတယ်ဆိုလိုတာကကျော်စောသတင်းထွက်နေတာတလောက်ကြာပြီခုမှရေးယူရသလားတခြားကျော်စောသတင်းရှိတဲ့လူရောမစုံစမ်းဘူးလားဒါမျိုးတွေဖြစ်နေကြတယ်အားရသူကအားမရဘူးရှင်းနေဦးသိန်းတန်းဦးရဲ့အမြင်သိကြပါလေခင်ဗျာဒီချင်းဒီပေါ်
ကျွန်တော်ကတော့ကျင်းနဲ့အားရတယ်လို့ပြောရမှာပေါ့လေအားဒီလည်းသာမှုတိုက်ပြီးကော်မရှင်ကကင်တွယ်ခဲ့တဲ့ဆက်မှာပေါ့ဆိုအတော်ကြီးတယ်ငားတယ်ပြောရမှာပေါ့ဒါအရေးလည်းကြီးပါတယ်ဟိုသတင်းထွက်နေတာကြာပြီဆိုရင်လည်းကျွန်တော်တို့ကအာနာယပါတီတရက်ကကိုပါတီတွေကအကြီးအကဲတယောက်ပေါ့နော်ကိုအရေးယူဆောင်ရဖို့ဆိုတော့တော်ရုံတစ်ဖြစ်နဲ့တော့မဖြစ်နိုင်ဘူးပြဒါကကျွန်တော်တို့ကြည့်ကြည့်ရမယ်ကျွန်တော်တို့ရှေ့သွားခဲ့တဲ့ဥဒိသိန်းဆိုတာလက်ထက်မှာကြုံတွေ့ခဲ့တဲ့ပြဿနာတွေအများကြီးရှိတာပဲဘယ်တုန်းကဗာအများကြီးပြောတယ်နိုင်ငံရေးအရာတော့သူတို့သဘောထားကွဲလို့တဲ့လူတွေကသာလျင်သူတို့ကအပြစ်ရှာပြီးတော့မဖြစ်ဆောက်တဲ့ငွေကြီးလို့တရားဆွဲတာရှိရဒါမျိုးတွေအများကြီးပဲအခုနောက်အစိုးရတက်လာတော့ကျွန်တော်တို့ငွေတွေပြန်ပြီးတော့အရစ်ကြပြန်ဆက်နေရတယ်အနေရတယ်အများကြီးပဲအဲ့ဒါလည်းနဲ့စာရင်အန်ဒီဆိုတာဒီလိုဆိုတာပီပီရိုးရိုးဖြောင်းမြောင်းနဲ့ဟောဒီပြကြောသားရင်သာမကွက်ကြပါနဲ့အခုဆောင်းတယ်ဆိုကျွန်တော်ထင်နေပြဒါကြံတဲ့လူရှိတယ်ဆိုတော့ဒါလည်းလာမှာပဲကျွန်တော်တို့ပြောလင့်တယ်မကြခင်မှာပဲဒီအကောင့်တွေနဲ့တခုရှိတယ်ကော်မရှင်နဲ့လောက်ရတာဖြစ်တဲ့အခါကျတော့ဥရီအနဲ့အညီတဲ့လိုက်နာရတယ်အချက်လက်ခိုင်မာဘူးတဲ့လူတွေအဲ့ဒီအခြေအနေမှာဖြစ်တော့ကျွန်တော်ကတော့ထောက်ခံတယ
်ဦးသိန်းသားကပြောသွားတဲ့ထဲမှာကိုနိုင်ငံရေးပါတီဝင်ချင်းချင်းရေးယူတာပေါ့နော်အခုကျွန်တော်တခုနေနဲ့ထောက်ပြချင်တာကကော်မရှင်နဲ့ပတ်သက်လို့ဥပဒေမှာအခန်း7အထွေထွေမှာ65ကာကြီးထဲမှာလေနိုင်ငံရေးရာထူးလက်ရှိဖြစ်သူကိုတရားစွဲဆိုရန်ဖြစ်ပါကပြောင်းစုဆိုရဖွဲ့ရဲ့သဘောတူညီချက်ဖြစ်ကော်မရှင်ကထုတ်ပေးသောကြိုတင်ခွင့်ပြုချက်ရယူရမည်လို့ဆိုထားပါတယ်ဆိုလိုတဲ့သဘောကတော့ကော်မရှင်ကအခုလိုမျိုးဒီ political appointee တွေကိုအရေးယူရမယ်ဆိုလို့ရှိရင်ပြောင်းစုဆိုရဖွဲ့တမရရဲ့ခွင့်ပြုချက်ရရမယ်ဆိုတဲ့သဘောတော့စောင့်ပါတယ်ခင်ဗျာတမရကတော့ appointee လုပ်တာပေါ့လေဒါမှမဟုတ်ကော်မရှင်ကတခုခုရေးယူရမယ်ဆိုရင်တော့တမရခွင့်ပြုချက်ယူရမယ်ဆိုတဲ့သဘောကဒါကနည်းနည်းအုပ်ချုပ်ရေးဘိုင်းကလွှမ်းနေတယ်လို့ယူဆလို့မရဘူးလားလွတ်လပ်မှုတော့ရှိရလားခင်ဗျအ
ဲ့လိုပြောလို့တရားဘူးရဘာကြောင့်လဲဆိုတော့ဒါကတော့လုံထုံးလုပ်ပြီးပါပဲဒီဟာကသူကပြည်သူဝန်ထမ်းသဘောဖြစ်တာဟုတ်ဗျာကျွန်တော်တို့ရာဇဝတ်ကျင့်သုံးဒီဥပဒေတဲ့ဒီတရားမှကျင့်သုံးပါလေရှိပြီးသားဒီပြည်သူဝန်ထမ်းကိုရေးယူဆောင်ရမယ်ဆိုရင်ကိုကျွန်တော်တို့ကကြိုတင်ပြီးတော့နိုတစ်စာပေးရတာတရားမှဆိုရင်ပြစ်မှုဆိုလို့ရှိရင်လည်းသူ့ရဲ့ယာရီအစင်တန်းအလိုက်သက်ဆိုင်ရာအာဏာပိုင်အဖွဲ့အစည်းကိုကျွန်တော်တို့ခုပြနေတောင်းရပါတယ်ဒါလုံထုံးလုံပြီးတာရှိနေတာတော့ရာဇတ်ကြီးမှလည်းရှိပြီးသားပဲရာဇဝတ်ကျင့်သုံးမှလည်းရှိတယ်အုပ်ချုပ်မှုအာဏာပိုင်အဖွဲ့ကိုခုပြနေတောင်းမယ်ဆိုတာပုံမှန်နည်းလမ်းတစ်ချက်ဟုတ်တယ်တော့ရတခုပါပဲဒီအုပ်ချုပ်ရေးအာဏာပိုင်အဖွဲ့ကအွှမ်းမိုးတယ်ဆိုပြောလို့ရပါဘူ
းကျွန်တော်တစ်ဆက်တည်းမေးချင်တာကအရင်တုန်းကလည်းဒီပြောစုဝင်ကြီးတချို့ဒါနဲ့ပတ်သက်ပြီးတော့ကြော်စော်သတင်းထွက်ခဲ့မှုတွေဒါပေမဲ့လည်းအတိအကျမစုံစမ်းနိုင်တာလည်းဖြစ်ရင်ဖြစ်မှာပေါ့နော်သူတို့ယာရုကထုတ်ပစ်လိုက်တဲ့သဘောမျိုးပဲဆောင်ခဲ့ပါလေအဲ့တော့အခုအချိန်တွေကတော့ဝင်ကြီးချုပ်တယောက်လုံးကိုထောင်ထဲမှာထည့်လိုက်ပြီခင်ဗျာအဲ့တော့အချိန်တွေကပြောမယ်ဆိုရင်ဒီ energy အစိုးရကဒီ outlet စားမှုတိုက်ဖြတ်မယ်ဆိုတဲ့ကြွေးကြော်ပြီးတော့ပြောထားတာရှိတော့ပို့ပြီးတော့မျှော်လင့်စရာတွေများရှိလာပြီလားတခြားနိုင်ငံရေးကလုတ်ပိုင်ခွင့်ရှိတဲ့လူတွေကိုရောအရေးယူနိုင်တဲ့အလားလားဦးသိန်းသိန်းရဲ့အမြင်သိကြပါလား
ကျွန်တော်တို့မျှော်လင့်နေဗျလက်တလောမှာကိုကျွန်တော်ကပြောနိုင်တာ၃ခုရှိတာပေါ့နော်ဒါဆိုတော့တင်းတားကြီးတိုင်းကဒါဝင်းကျစ်ကိုဖြစ်သွားပြီတခါတရံကြတော့လဲပဲအာဂတိလိုက်ဆိုင်မှုတက်ပြေကော်မရှင်ကလမ်းလွှဲနေတာမျိုးဆိုကျွန်တော်တို့တွေ့ရဗျာဥပမာအားဖြင့်လေဘရန်ကချစ်ဒီမာရီဒေါ်ကင်အေးကိုတရားစွဲရမှုကအာဂတိလိုက်ဆိုင်မှုတက်ပြေဦးတွေနဲ့ပတ်သက်တယ်လို့ကျွန်တော်မထင်ဘူးဒါမျိုးတွေတွေ့တယ်အဲ့ဒါအပြင်ကျွန်တော်တို့လက်ရှိရထားတဲ့သတင်းတွေထဲမှာသတ္တုလင်းဝင်းကြီးဌာနကထိတ်တန်းအရာရှိကြီးတွေကဒီရွှေတူးတဲ့ကော်မတီတွေစီကနေပြောသူတို့အိမ်တွေရဲရိုက်လို့အိမ်ကြီးတွေဆောက်တဲ့အခါမှာပိုက်ဆံတွေတောင်းတာတွေဒီကိုခိုင်းတာတွေစတဲ့အချက်လက်တွေကိုအတိအကျတိုင်ကြားထားတာတွေရှိတယ်စစ်ဆေးနေတယ်အဲ့ဒါတွေကိုလည်းကျွန်တော်တို့မျှော်လင့်နေကြတယ်အဲ့ဒါတွေလည်းမကြောက်ရင်ပေါ်လာလိမ့်မယ်တခြားအနက်ထွက်နေတဲ့ဒီစားတွေရှိတယ်ဒါကတော့အရေးကြီးတယ်ဖြစ်တယ
်ကျွန်တော်ကုဆန်နီကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာကျွန်တော်ခုနပြောလို့ဒီမြန်မာနိုင်ငံမှာလက်ရှိအပြောင်းလဲတစုံတရာပေါ့ဒီ NLD အစိုးရတက်ပြီးတဲ့ကာလမှာဒီလူဖွဲ့စည်းတစ်ခုလုံးကလည်းဒီဆယ်စုနှစ်နဲ့ချီပြီးတော့လက်ပြီးလိုက်မှုတွေနဲ့အသားကျနေခဲ့တယ်အဲ့တော့ တကယ်တမ်းဒီအာဒီလိုက်စားမှုတိုက်ဖြတ်ရေးအတွက် NLD ဆိုရလေသူတို့လှုပ်သွားမယ်လို့ပြောပါတယ်ခင်ဗျာတို့ဒီအချိန်နေမှာဆိုရလေတာဝန်ရှိလားအချိန်နေတရားလုံးကစနစ်ကြောင်ဖြစ်နေတာလားလူပုဂ္ဂိုလ်ကြောင်ဖြစ်နေတာလားဘလူအချိန်နေကြောင်လို့မြင်ပါလဲခင်ဗျာလက်ရှိလည်းဖြစ်နေတဲ့အချိန်နေလည်းရှိနေတာ哦
ကျွန်တော်ကတော့မြင်တာတော့လူတော်များလည်းပြောနေကြတာပေါ့နော်ကျွန်တော်တို့နိုင်ငံကပြင်းပြချစားမှုတွေကတော်တော်လေးကိုသာကြပြီးတော့ပုံမှန်လိုဖြစ်နေတယ်ပေါ့နော်အရင်တော့ကတော့မဖွင့်ရင်းနဲ့ဖြေဆိုးရခဲ့ဖြစ်လာတော့ကျတော့ဒီလိုအချိန်ပြချစားမှုတွေကျွန်တော်တို့ကကင်ကွယ်ဖို့ရည်ရည်ဖို့ဆိုတာတွေကတော်တော်လေးကိုဖက်ခဲလာပေါ့ဒီကဖွင့်လင်းလာတဲ့အချိန်မှာတော့ကျွန်တော်တို့အရင်ဆိုးရပေါ့နော်ပထမလူတော်တဲ့ပထမဆိုးရတော့ကလည်းပြောကြတာပေါ့လေအဲ good governance clean government ဆိုပြီးပြောတယ်ဒါပေမဲ့အဲ့ဒါတွေကတိတိယောက်ယောက်မလုပ်နိုင်ဘူးပေါ့နော်ဒါသဘောတရားတွေပြောသွားတယ်ဆိုတော့အခုလိုမျိုးလောက်တာကတော့ကျွန်တော်တို့ကြိုးစားတယ်ပေါ့ရင်းယူမှုတစ်ခုတည်းကိုကျွန်တော်တို့ကလုံးလို့မရဘူးပေါ့ကျွန်တော်နိုင်ငံကကြံစည်တာကဘာလဲဆိုတော့ဒီဆရာနာရှင်စနစ်အောက်မှာရှိကြတာရယ်စီမံခန့်ခွဲမှုအမှားတွေပေါ့ဒါကိုတော့ကျွန်တော်တို့ထိပ်ပိုင်းအရင်တော့ကစစ်ဆေးရကောင်းဆောင်တွေကလက်ခံရတယ်ဒါပေမဲ့ဒီဟာကိုထုတ်ပြောတယ်သူတို့မပြောတဲ့ဟာတစ်ခုရှိတယ်ကျွန်တော်နိုင်ငံရဲ့ဒီကပြဿနာကစီမံခန့်ခွဲမှုလွဲမှားမှုနဲ့အကျင့်ပြတ်ချစားမှုအကြီးကျယ်ဖြစ်ခဲ့တာပေါ့နော်အဲ့တော့ကျွန်တော်တို့ကအောက်ဆုံးဝင်တဲ့ကစားထိပ်တိုင်းဝင်တဲ့အင်းကြီးတွေတကယ်ကိုဝင်ကြီးဌာနဝင်ကြီးတွေလိုလူမျိုးတွေကကျွန်တော်စားခဲ့တဲ့ဟိုတုန်းကလေဆိုတော့ဒီကျေတာတွေကလုတ်ခဲ့တယ်ဒါဒီပြဿနာကြောင့်ကျွန်တော်တို့တိုင်းပြည်ကဖြစ်နေတာအဲ့တော့ဒီအကျင့်ပြတ်ချစားမှုကိုတားကြနေရဲဆိုတာဥစ္စာကြီးကလည်းမှန်တယ်တော့မှန်တယ်ဒါကိုကျွန်တော်တို့ကပြုလို့ပြုပြန်တယ်ကြောင်းလဲရမယ်ပေါ့နော်အခုကတော့တက်လာတာကပြည်သူဆိုးရတက်လာတယ် energy ဆိုးရတက်လာတယ်ဆိုတော့ energy ဆိုးရရင်လည်းမဖြစ်မနေကျူးကျူးဆာဆာလောက်ရမှာဒီ anti corruption နဲ့အခု commission ဖွဲ့ထားနေတဲ့ commission ရဲ့လုံထုံးလုံးကြီးတွေကောင်းရမှာဖြစ်တယ်လို့ကျွန်တော်တို့ရှိနေတဲ့အဟောင်းတွေပေါ့အဲ့ဒါတွေကိုကျွန်တော်တို့ဘယ်လိုဖြတ်မလဲဆိုတဲ့အချက်တွေတော့ရှိရပါလိမ့်မယ်။ဘာမှလည်းဒီကိစ္စတွေကဖြစ်နေတာခုနပြောလို့တနည်းကို trillion လောက်ကိုအကြီးလိုက်စားမှုရှိတယ်ဆိုတာကကဘာမှန်ရဲ့ကျညာကျေးဒီမှာလည်းရှိတယ်တကဘာလုံးကြည့်ပြီးရှေ့ကနှုံးလောက်ကဆိုတာ corruption ဖြစ်နေတယ် corruption တစ်ခုဖြစ်တယ်ဆိုရင်နောက်ကနေပြီးတော့တိုးတက်ခုပြမှုဆုပ်ယုပ်မှုတွေကနှစ်ခု၃ခု၄ခုကနေပြီးတော့၅ခုထိအောင်မှုအစပေါင်းများစွာရှိနေတာပေါ့ဒါကြောင့်ကျွန်တော်တို့နိုင်ငံမှာဒီလိုမျိုးလောက်ရမဲ့အနေထားတော့ဖြစ်လာပြီပေါ့ဖြစ်တဲ့အခါကျတော့ခုလိုမျိုးအရေးယူမှုတွေလိုတယ်စုံစမ်းစစ်ဆေးမှုတွေလိုတယ်ဒီလို commission တွေနဲ့လောက်တာလို့ဒီလိုအခြားသောပြည်ပြောင်းလဲမှုတွေအများကြီးကျွန်တော်တို့လုပ်ဖို့လိုတယ်ပေါ့
ဟုတ်ကဲ့ energy အစိုးရအနေနဲ့ကတော့အာဒီလက်စားမှုတိုက်ဖြတ်ရေးတွေပါပြီးတော့သူစောင်းနေတာရှိကော်မရှင်ဖွဲ့ပြီးရေးယူလာရှိတော့တကယ်တမ်းဒီအဒီလက်စားမှုဖြစ်စင်မှာအရေးကြီးတဲ့ good governance လို့ဟာမျိုးအတွက်သူကအစိုးရဖွဲ့အုပ်ချုပ်ရေးစစ်စစ်မှာဆောင်ရတာမျိုးတွေရောလက်တွေမှာရှိပါလားခင်ဗျ
တိုင်ကြားလို့ရတာတွေဖြစ်လာတယ်။ဒါလူထုနဲ့တာဝန်ရှိတဲ့သူတွေနဲ့တွေ့ဆုံတာတွေဖြစ်လာတယ်။ဒါကကျွန်တော်တို့ကောင်းတဲ့အနေထားပေါ့။ဒါပေမဲ့အများကြီးတော့ကျွန်တော်တို့လူသေးတယ်လို့မြင်တယ်ပေါ့နော်။နောက်တစ်ခုကကျွန်တော်တို့ဝန်ထမ်းတွေကိုလာစားတိုးပေးကြတယ်။ဒါကတော့ဆိုရမယ့်အကလုံးတိုးပေးကြတယ်။ဒါကလည်းကျွန်တော်တို့ corruption ကိုဆော့ချတာဒီကြီးပေါ့။တခြားသောဟာတွေတော့ကျွန်တော်တို့လုပ်ဖို့လူနေတယ်လို့မြင်တယ်ပေါ့နော်။အဓိကကတော့ခုနပြောတဲ့ကိုယ်လင်းမြင်တာမှုရှိဖို့ဆိုတဲ့အခါမှာလုံးလုံးကြီးစနစ်ဒီပေါ့ဆိုရာလူကြီးကြီးရတဲ့လူ၊လက်ပံ့ကြီးကြီးရတဲ့လူခုနပြောတဲ့ဝန်ကြီးချုပ်ဆိုတာအတိုင်းဒေသကြီးမှာကြီးဆုံးပါအဲ့လိုဝန်ကြီးချုပ်တို့မျိုးတွေဒီတက်မကပြည်ထောင်စုဝန်ကြီးတွေအဲ့လိုမျိုးလူမျိုးတွေမှာလုံးပိုင်ခွင့်တွေများတဲ့အတွက်စနစ်ကြီးပြောင်းရမှာပေါ့နော်။ကိုယ်လင်းမြင်တာမှုရှိတဲ့ကျွန်တော်တို့ transparency ဖြစ်တဲ့ဟာတွေရှိရမယ်ကျွန်တော်အလွယ်တကူသိရှိစုံစမ်းနိုင်ရမယ်ခုနလုံးလဲလုံးနေကြတယ်ပေါ့နော်။ဒီဆိုရမှာလည်းလုံးနေပါပြီ right to information ဆိုတဲ့ဟာဒါမဲ့သိပြီးတော့အလားအလာတော့မကောင်းသေးဘူးလို့သုံးသပ်ကြတယ်ပေါ့နော်ဒီဥပဒေတွေရလဲနောက်တစ်ခုကကျွန်တော်တို့ရှိပြီးသားဖြစ်တဲ့ရန်ကလွတ်တော်ရဲ့နိုင်ငံရေးအင်အားစုတွေပြည်သူရဲ့မီဒီယာတွေပေါ့ပြည်သူဆိုတဲ့နိုင်ငံမှာကျွန်တော်တို့ကရက်ဖက်ဖွဲ့ကြီးတွေပါတယ်ဒီလူတွေကနေပြီးတော့ဒီဟာတွေနဲ့ပတ်သက်ပြီးအလွယ်တကူသိရှိစုံစမ်းနိုင်ဖို့လည်းကျွန်တော်တို့ရှိရမယ်ပေါ့နော်နောက်တစ်ခုကတော့ဂျိုးနီစနစ်တွေပေါ့ဒါကဂျိုးနီစနစ်တွေရှိပြီးတော့ကက်ကဲနေတဲ့အခြေအနေတွေရှိနေမယ်ဆိုရင်ဒီ procedure တွေမှာကက်ကဲနေမယ်ဆိုရင်ကျွန်တော်တို့ကမလူလားတဲ့စနစ်ကိုကျွန်တော်ဖြုတ်ပြရမယ်။နောက်ပြီးထိရောက်တဲ့စနစ်တွေပြန်ပြီးတော့အစားထိုးပြရမှာ။ထိရောက်တဲ့စနစ်ဆိုတဲ့နေရာမှာခုနပြောတဲ့ဒါကိုအကာအကွယ်ဖြစ်နိုင်တဲ့စနစ်မျိုးတွေပေါ့။နောက်တစ်ခုကအခုကျွန်တော်ကဘာမှနိုင်ငံက invention တွေရှိတယ်2005ခုနှစ်ကစပြီးတော့ဒီ anchor တို့ပါလို့ရှိတယ်ပေါ့နော် UNCAC ဆိုရက်အခု2013ခုနှစ်ကသူကနိုင်ငံတော်ပြတ်30ဖြစ်လာပြီအဲ့တော့ကျတော့အဲ့ဒီမှာပါလဲဆိုတော့နိုင်ငံတိုင်းကနေပြီးလိုက်နာရမယ့်ဟာအစိုးရတွေကလိုက်နာရမယ့်ဟာကြီးဒီငွေကြေးကွာခြားမှုတွေ banking ကိစ္စတွေနောက်တစ်ခါနိုင်ငံနဲ့တနိုင်ငံ government to government လုပ်တဲ့ကိစ္စတွေမှာကျွန်တော်တို့စနစ်တွေရှိတယ်ပေါ့နော်အဲ့ဒီစနစ်တွေကိုတော့ကျွန်တော်တို့ဖြစ်လာသေးဥပဒေတွေတည်ကပ်နေပေါ့နောက်တစ်ခုကနော်နည်းပညာဆင်းရဲတဲ့ဟာတွေရှိလာမယ်ဒါကကတော့ online banking ကိုဟာလို့ဒီ public to government system ကိုကျွန်တော်ပြောင်းရမယ်။အဲ့ဒါကြီးကမရှိသေးဘူးကျွန်တော်တို့ရှိမှာ finance နဲ့ပတ်သက်တဲ့ဟာတွေနောက် legal framework တွေမှာပြောင်းရမှာရှိတယ်။ law enforcement ကျွန်တော်ပြန်လုပ်ပြရမယ်။နောက်တစ်ခုကအဲ့ဒီတကယ်ကိုတရားမျှတတဲ့လွတ်လပ်တဲ့တရားစီရင်ရေးဖြစ်တဲ့ rule of law ဖြစ်ဖို့ကြီးလည်းအဲ့ဒါကြီးကလည်းဆက်ဆက်နေတာပေါ့ကျွန်တော်တို့ဒီဟာတွေကိုမလုပ်နိုင်မဲနဲ့ဆိုရင်တော့ကျွန်တော်တို့ဘာမှထိရ
ောက်မှုကအားနည်းမယ်ပေါ့နော်ဒီလိုမျိုးမှာ
ဟုတ်ကဲ့ကျေးဇူးပါတော်တော်လေးဆုံးလေးလောက်ဆရာလေးအများကြီးရှိပါတယ်ခင်ဗျာကျွန်တော်ရှင်တွေအလှည့်ပေးကြပါလေအရင်ဆုံးဥရှိပါဆွေးနွေးမိမြောင်းလို့ရပါတယ်ခင်ဗျာ
ကျွန်တော်ကတော့ဒီပါဟိုဆွေးနွေးတဲ့ဆိုတာကဒီအာဘီနဲ့ပတ်သက်ပြီးတော့ပြောကြတယ်တခုပြောစောစောဆရာမျိုးပြောပါခဲ့အထက်မှာလည်းရှိတယ်အများကြီးကြာမှသိတယ်ဆိုတဲ့အထက်မှာအဓိကတော့ပါလဲဆိုတော့ဒီလိုနိုင်ငံနဲ့ပတ်သက်တဲ့ဓာတ်ကြီးကြီးတွေကိုကျွန်တော်ဒီလိုကြိုက်ခွင်မဲ့ဘက်မှာကြတော့ဘယ်လိုအတိုင်းဓာတ်ကြီးကိုင်နိုင်လဲဆိုတော့အဲ့ဒီဓာတ်ကြီးကြီးရဲ့ဘယ်လောက်အတိုင်းဓာတ်ကြီးပေါက်နှောက်ကြလဲဆိုတာပိုင်းမှာပဲခွာပါတယ်အခုဒီနေ့ကျွန်တော်တို့တွေ့နေရတဲ့အထက်မှာကျွန်တော်လက်တွေ့တစ်ခုကျွန်တော်ပြောပြမယ်ကြိုက်တယ်လို့မရတော့ဘူးဒီနောက်ပေါ်ကနေဘာတွေဖြစ်လို့ဘယ်လိုမကိုင်နိုင်လဲဆိုတော့အလုပ်ဟာလေးတစ်ခုကျွန်တော်တက်ပြီးတစ်ခုပြောပြမယ
်
ဥပမာလေးနဲ့တစ်ခုပါဗျာလောလောလာကျွန်တော်တို့ရခိုင်ပြည်နယ်မှာဒီတော့နိုင်ငံသားတော်မရတဲ့လူတွေကိုတိုင်းညစ်တာအဖြစ်ပြီးလူပေါင်း3000ကျော်ကိုကြံရည်တော့ကထုတ်ပြလိုက်သူတို့အပြောကဒီလာတောင်းလို့လူကြီးမှလူလာတောင်းဆိုတဲ့ပုံထုတ်ပြလိုက်တယ်တဲ့ဒီလို3000ကျော်တိုင်ကိုလဲလဲကူကူဒေသကြီးဆင်းပြီးတော့လုတ်ပေးနိုင်ခဲ့တဲ့အတိုင်းသာကြီးလဲလဲကူဒီလာဝကဆိုတာဟာမြင်းနေရုံနဲ့အစင်ကစားပြီးတော့အရန်အကတိကြီးကအရန်ကိုမြင့်တယ်ဆိုပြီးတော့ဒီအားလုံးရဲ့ဒီနေရာတိုင်းမှာကိုကျွန်တော်တို့ကမြင့်မော်ပါပေါ့လေနာမည်ကြီးနေတဲ့ဌာနတစ်ခုကလူပေါင်း3000ကျော်ကရတင်ရထိုက်တဲ့အစင်မုတ်တဲ့လူ3000ကျော်ကိုလုတ်ပေးမယ်လို့သူတို့ဂရိကဝန်နဲ့လုတ်ပေးပြီးတော့ဒီရည်ကိုအထက်ထက်ကကျွန်တော်တို့တိုင်ခဲ့ကြတယ်တိုင်ခင်မင်းရယ်လေဘယ်သူမှအရေးယူမဲ့တန်တယ်မရှိဘူးတင်လေမရှိဘူးလားဆိုတဲ့ဒီမှာအဒေသထိုင်ရာပြဿနာကြီးတော့ဒီရည်ဒေသကတော့အမှန်ကသူတို့ကဘယ်လိုမျိုးတွေပါသူတို့ဒီကတိုင်ရင်မရသေးပါဘူးဆိုတော့အမှန်ကတက်ပြင်းနဲ့ပြရတယ်ဒါမဲ့တိုင်တူမျိုးမရှိဘူးဆိုတော့သူတို့ကလည်းဒီတော့အထက်အဆင့်ကနေပြီးတော့တာဝန်ယူပြီးတော့ဖြည့်ဖြည့်ပေးနေတဲ့ပုံကွာရှိနေတယ်ဘောလုံးလည်းမဆိုဝန်ကြီးကသူတို့ဒါတွေကိုအားလုံးကသူကလူတာဝန်ယူပါတယ်ဒါတွေကမမှားယွင်းဘူးလို့ပြောတော့လေဤသူဒီကတော့အလုံးမှားပါတယ်လို့ထောက်ပြနေတော့လေအခုအပေါ်ပိုင်းသူ့ရဲ့အထက်အပေါ်ပိုင်းကနေပြီးတော့ကျွန်တော်တို့အကြီးအခုချင်းကြီးမကြည့်ဘူးမကြည့်တော့ကျွန်တော်တို့ဘာကြောင့်ကြည့်လဲဆိုတဲ့အချိန်ပိုင်းမှာလောလောလည်းကြည့်မယ်လို့ဆိုရင်ကျွန်တော်တို့ရဲ့ဒီအစိုးရတဲ့မှာကိုအလုံးရဲ့ဒီအလုံးရဲ့အနေမှာအလုံးရဲ့ပြောနေကြတယ်အစိုးရနှစ်ဖွဲ့ဟိုဂျင်းစားစီဆိုတာပါတယ်ဆိုပြီးတော့ပြောတဲ့အချိန်မှာကျွန်တော်တို့လောက်ဝကဆိုတာကျွန်တော် energy အစိုးရမဟုတ်ဘူးမဟုတ်ဘူးဆိုတော့ဘာကြောင့်ကြိုက်ကြရချက်နေပြီလဲဆိုတဲ့အချိန်ပိုင်းမှာစောစောကနေပြီးတော့တနေ့သားယူဝင်ကြီးရုပ်ကိုကျွန်တော်အရေးယူနိုင်တယ်ဆိုတော့လေဒီလောက်ဝကကိုကြတော့အရေးယူဆောင်နိုင်ချင်တော့မလုပ်ဘူးဆိုတဲ့ဟာဒီဘာကွာနေတယ်လဲဆိုတော့အဲ့ဒီကျွန်တော်လောက်ခံ
ဟုတ်ကဲ့
ကျွန်တော်လောက်ခံဆိုတာဘယ်အဆင့်လာလဲဆိုတဲ့ပိုင်းကအများကြီးမြင်လာတဲ့ပိုင်းရှိတယ်နော်အပေါ်ပိုင်းမြင်လာတယ်အဲ့တော့အဲ့ဒီအပတိတခုကိုကန်ဒီရှင်းမဲ့ပိုင်းမှာဘယ်လိုပဲပြောပြောလုံးဝကင်းရှင်းတဲ့လူပါတာလေးသူကဖြည့်ရှင်းနိုင်တယ်အခုကျွန်တော်အရေးယူလိုက်တဲ့တရင်သားကြီးကိုအရေးယူတဲ့လူဒီအပတိကဲလို့နော်အရေးယူတဲ့လူကဘာကြောင့်လဲဆိုတော့အပတိမကင်းတော့လေနောက်ွယ်ရဲ့ပါကြည့်လဲဆိုတော့မသိနေတဲ့ပိုက်ကကျွန်တော်နိုင်ငံမှာအများကြီးရှိ
ဟုတ်ကဲ့ဦးရှိပါတူတူလေးဖြတ်ပြီး
ပါပြီလာတဲ့ဆက်ဆက်ပေါ့လောလောလတ်လတ်မှာကျွန်တော်တို့နိုင်ငံထဲမှာဒီအခက်ကြီးနဲ့ပတ်သက်တဲ့ချိန်မှာကျွန်တော်တို့ကဒီဝန်ထမ်းတွေမွေးရပါဆွေးနွေးပြရလို့ဖြစ်နေကြတဲ့ချိန်ပိုင်းမှာလွတ်လက်ရှိနေထားတဲ့လုပ်ငန်းတွေထဲမှာဒီဒီမိုကရေစီအစိုးရလွတ်လပ်ဆိုရည်ကြွယ်မရသေးတဲ့အစိုးရတစ်ခုမှာတော့ဖြည့်ဖြည့်အောင်နဲ့ပြီးတော့အလုံးအနေရာထဲမှာကျွန်တော်တို့တိုက်ပြီးဖြည့်ရှင်းလို့တော့ဖြစ်မှာလို့တော့ကျွန်တော်ထင်တယ်ဟုတ်ကဲ့အဲ့ဒီတော့
ဟုတ်ကဲ့ကျွန်တော်နောက်ထပ်တော့ရှိသူဖိတ်ခေါ်ကြပါလေဦးတမ်းမောင်ပါဒီတိုင်းမောင်ပါရှိဦးတမ်းမောင်ဆွေးနွေးလို့ရပါလေမိများလို့ရပါလေ
ဟိုအဲ့ဒီတိုင်တန်းတဲ့လူလိုက်တဲ့ဟာကိုဒီလိုသေးသေးဆေးဆေးပြီးတော့အေးပြီးလိုက်တာဒါပထမဦးတစ်ခေါက်ပဲကျွန်တော်စတမ်းမှာဂျုံမှုပါတယ်ကျွန်တော်ဆေးအာနာရှင်လက်ထက်တုန်းကလည်းမန္တလေးတိုင်းမှာတိုင်မှုပါတယ်ဆိုတော့ဒီဦးသိန်းဆိုင်လက်ထက်ကလည်းတိုင်မှုပါတယ်တိုင်နာတောင်းမဲ့ရဲမင်းကြီးတို့ဝင်းကြီးတို့တိုင်ပါတယ်ကျွန်တော်အတိုင်ခံရလို့ဆိုခေါ်ဆက်ခံတာတုံလျောင်းခေါ်ဆက်ခံတာပါဟို SVR ခေါ်ဆက်လိုက်ဥပဒေခေါ်ဆက်လိုက်တရားရေးခေါ်ဆက်လိုက်ဆက်ပြီးတော့ဘာမှမလုပ်ကြောင်ထိုးထားရတယ်ပြီးတော့အဲ့လူတွေဟိုဆွေးတီဆွေးဆွေးပြရတယ်ခုကတိတိယောက် energy ကလုံးပြရတယ်ပြည်သူပါတီကလုံးပြလိုက်တယ်ဆိုတာအတိုင်ခံရတော့အကုန်လုံးမြင်ပါတယ်ခုနကကိုကြီးလာဝကအကြောင်းပြောသွားတယ်ဆိုတာလာဝကတော့ကျွန်တော်တို့ကဒါသွေးနှောတွေပါကျွန်တော်လာဝကမှာအများနဲ့ကျွန်တော်တို့ကလေးတွေအစားကျွန်တော်တို့ကကျွန်တော်တို့ဆိုရင်လူမျိုးအာပမာထဲတာအခုကျွန်တော်အိန္ဒိယထဲတယ်ကျွန်တော်သားတွေကကျွန်တော်ကလေးတွေကပါကစ္စတန်ထဲတယ်ဘာဝကမှာသူတို့တိတိကျကျဟိုအာဂရိလိုက်ဆောင်မှုကရှိပါတယ်အာဂရိလိုက်ဆောင်မှုတွေဒီရဲတွေမှာဥပဒေအကြံပေးမှာရောဆောင်ရွက်ပေးပါတရားခုံပေါ်မှာမတင်တင်တဲ့ဟာတွေပတ်သက်ပတ်သက်ကြောင်းတွေအမှုတွေဆွဲတင်တဲ့ဟာတွေတရားသူကြီးကိုခေါင်းဆိုင်အောင်လုပ်တဲ့ဟာတွေတရားရေးမှာရောတစ်ချက်လောက်ဟိုလုတ်ပြပါလို့တောင်းဆိုချင်ပါတော
့ကဲတော့ပါအာဂတိလက်ဆောင်မှုကော်မရှင်ကလည်းအရေးယူတယ်ဒီသမရကလည်းဂျာလူကနေပြီးတော့ထုတ်ပယ်လိုက်ပါပြီအဲ့တော့ဒါအခုဆိုတော့တရားစီရေးပဲရောက်သွားပြီတရားရေးကတော့မျောလင့်တယ်လို့လုံနိုင်ပါမလားအရေးယူနိုင်ပါမလားတရားရေးကဏ္ဍနဲ့ပတ်သက်လို့ဒီဟာနဲ့ပတ်သက်လို့အာဂတိလက်ဆောင်မှုတိုက်ဖြစ်ရေးပေါ်မှာဦးသိန်းသိန်းကြီးအမြင်သိချင်ပါတယ
်ဒီတရားစီရေးနဲ့ပတ်သက်လို့လေဒါဟိုလူတွေမကျေနပ်မှုရတဲ့ပတ်လို့ရှိကြတာပါဗျာကျွန်တော်အဲ့ဒါနဲ့ပတ်သက်လို့စနစ်တကျဟိုကိုတက်ဆုံးတလောက်ပေါ့နော်လေ့လာကြည့်တဲ့အခါကျတော့ဗမာပြည်တရားစီရင်တပိုင်းမှာအဆိုးရွားဆုံးအမောက်မိုက်ဆုံးထင်ရ1988နဲ့2010ပဲ။အဲ့ဒီကာလမှာထင်ရလုပ်ခဲ့ကြတာပေါ့နော်။ 1995ခုနှစ်ကျွန်တော်တို့ဒီစီရင်သုံးစာအုပ်ကြီးအဖွဲ့မှာဆိုရင်ဗိုလ်ချုပ်ကြီးခင်ညွန့်ကနေပြီးတော့တရားစီရင်ဘယ်လောက်ပြုကြပြည့်စည်နေတယ်ဆိုတော့တို့လက်ထက်ပါတို့ခိုင်းခဲ့တာဟိုရေးထားတဲ့ပိုးစုပတ်ဆက်ရေးထားတာကိုကျွန်တော်တို့တွေ့ရတယ်ဆိုတော့အဲ့ဒီအချိန်ကြီးကနောက်ထိတာထိလိုက်တာတကယ်တော့အဲ့ဒီကမရှိတော့ဘူးเนาะအဲ့ဒီမှာဒုရုရဲ့ပြည်နာချက်တွေပြည်သူလူထုကိုဖိနှိပ်တဲ့အခါမှာဆေးရနာရှင်ရဲ့ဉာဏ်ဉာဏ်အဖြစ်နဲ့တရားစီရင်ရအုံတော်ခံခဲ့တဲ့ကိစ္စဒီမှာပြန်ပြီးတော့တုံ့ပြန်ကြတုံ့ပြန်နေတဲ့ဒီခုနဟိုဒီဒေါတာရှင်တရားပြောတဲ့သူက2008ဘဝကြီးဝင်ချေအမှုတွေကကျွန်တော်တရားစီရင်ရေးမှာကျွန်တော်တို့တောင်းဆိုတဲ့တရားစီရင်တဲ့အပိုင်းနဲ့အုပ်ချုပ်တဲ့အပိုင်းစည်းကြည်ဖြစ်အောင်ရအစိုးရအဖွဲ့ကစီးကြောင်းနိုင်တဲ့အနေအထားမျိုးဖြစ်တာပါပေါ့နော်လက်ရှိအနေအထားမှာတော့ကျွန်တော်တို့ကယူယူတာတာပွင့်ပွင့်လင်းလင်းပြောရလို့ချင်းတန်မှန်အမှုတွေမှာတော့အများကြီးအခြေအနေကောင်းလာတယ်ဆိုကျွန်တော်တို့ပြောနိုင်တယ်တို့ရတယ်အစိုးရနဲ့ဖြစ်တဲ့အမှုတွေနော်အတုကမြေကြီးရေးဝန်ကြီးဌာနကတကယ်လို့လုပ်တရားဆိုတဲ့အမှုတွေပါတော့ကျွန်တော်တို့အမှန်တရားပေါ်ပေါက်ဖို့အတွက်ဒါအာဂရီဆိုတာမှငွေကြေးတစ်ခုလေပြောတာမဟုတ်ဘူးဘရားဂရီလည်းရှိတာကိုကြောက်လို့လုပ်ရတဲ့ကိစ္စတွေရှိနေတော့အဲဒါကတော့ဖြစ်ပြီးတကယ်စစ်မှန်တဲ့ဖက်ဒရယ်ဒီမိုကရေစီတပရနိုင်ငံတရားနဲ့ဖွဲ့စည်းပုံတွေကပေါ်ပေါက်လာမှသာလေရာစီကတိတိကျကျတိရောက်အာဒီကင်းလုံနိုင်မှာလို့ကျွန်တော်ထင်တယ်။
အရင်ကအာဒီလက်စားမှုကနေပြီးတော့ရေးယူခဲ့တဲ့ FTA အကြီးအကဲမှုဆိုလို့ရှိရင်လနဲ့ချီပြီးတော့ကြာနေပါပြီ။အဲ့တော့ဒီတင်းတိုင်းအတိုင်းဝန်ကြီးချုပ်အမှုနဲ့ပတ်သက်လို့စေအချာချာလွတ်လပ်လပ်နဲ့တရားရေးဌာနကကြိုက်တွယ်ပါနိုင်ပါမလား
။ကျွန်တော်တို့ကြိုက်တွယ်မယ်လို့ပဲယူဆတယ်ဗျာ။ဘာလို့ဆိုတော့အခုကဟိုအရင်တုန်းကတော့ဒီအုပ်ချုပ်ရေးကတရားစီရင်ဝင်ဆွတ်ဖက်တယ်ဆိုတာရိုးနေပါပြီ။မဆွတ်ဖက်လည်းပဲတရားစီရင်ကအလိုက်တတိဟိုကျွန်တော်တို့ဘောင်းတော်ကြီးစိတ်တော်တိပဲလုပ်ပေးရတာ။ဟာဒါကတော့ဒါဆိုရအနေပြီးတော့မကြည့်ဘူးလေဒီလိုပဲဒီကောင်းနေတော့ထောင်နဲ့50ချလိုက်မယ်လို့ပြရတာဒါပေမဲ့အခုချိန်နေမှာတော့ကျွန်တော်ပြန်လည်ပြောရတဲ့အချိန်ရှိပါတယ်သမရကနေပြီးတော့အောင်ရွက်တဲ့ကိစ္စပြောတဲ့ကိစ္စမှာတော့မကြည်နိုင်ကြတဲ့တရားသူတွေလည်းရှိပါတယ်ဒါတရားစီရင်ဆက်ဖက်တယ်လို့ပြောကြတဲ့အပိုင်းတွေရှိပါပါဗျာရှိတော့ဒီမှာလည်းလုံကြီးကကြီးနဲ့တတိရှိတဲ့ဒါပြေလူငယ်လူလက်တရားသူတွေရှိပါတယ်ကျွန်တော်ထင်တယ်ဒီလိုကိစ္စမျိုးမှာတော့သူတို့သိနောက်ဆုံးမယ်မထင်ဘူးဗျဒီအဆင့်မျိုးကတော့လေကြောင်ပြောရညာစစ်တပ်နဲ့ပတ်သက်တဲ့ကိစ္စမျိုးတော့လွတ်လွတ်လပ်စီရင်ရဲမယ်လို့ကျွန်တော်မြင်တယ်။
ဟုတ်ကဲ့ခင်ဗျာကျွန်တော်တို့ Daily Life Season ချင်းစစ်တော်လို့ပါပါဝင်ဆွေးနွေးပြီးတဲ့ဦးသိန်းတန်းဦးဦးစံနီနဲ့ Channel Production တွေအားလုံးကိုကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ။ Daily Life Season ကိုတော့ဒီမှာပဲကျွန်တော်ကွေးပြပါခင်ဗျာ
။ဒါကတော့ကိုသားညွန့်ဦးစီစဉ်တင်ဆက်တဲ့အင်္ဂါနေ့ညတိုက်ရိုက်လေးလိုက်ပါရှင်။ထုတ်လုပ်သူကမဆုမွန်ပါ။ဗုဒ္ဓဘုရားနေနဲ့ခင် VOE မြန်မာပိုင်းစီစဉ်ကိုဆက်လက်နားဆင်နေကြတာပါရှင်။အခုတော့သတင်းအချင်းချုပ်ကိုဒေါက်ခင်မျိုးသက်ကပြောပြမှာပ
ါ။ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းက IS လက်ကျန်တွေထိန်းချုပ်ထားတဲ့ Backus ဒေသမှာ American တွေထောက်ခံပံ့ပိုးပေးနေတဲ့တပ်ဖွဲ့တွေက IS တွေကို Rocket တွေတနက်တွေနဲ့ပစ်ခတ်နေတဲ့အတွက် IS တိုက်ခိုက်ရေးသမားအများစုပါဝင်တဲ့လူပေါင်း3000လောက်အင်္ဂါနေ့ကအဲ့ဒီဒေသကနေထွက်ပြေးခဲ့ကြပါတယ်။လင်းပြတ်ချက်လို့6လတာကာလအတွင်းလူပေါင်း350နီးပါးတိဆုံးခဲ့ရတဲ့အမေရိကန်နိုင်ငံထုတ် Boeing 737 Max 8လင်းအမျိုးအစားတစ်ကိုမပြန်တမ်းဖို့အတွက်ပြည်ရင်းကရောနိုင်ငံတကာကပါတောင်းဆိုမှုတွေတိုးလာနေချိန်မှာပဲအမေရိကန်သမ္မတ Donald Trump အစိုးရအဖွဲ့ကခုခံပြောဆိုနေပါတယ်သမ္မတ Trump ဟာဒီလင်းအမျိုးအစားနဲ့ပတ်သက်ပြီးဆွေးနွေးမှုတွေလုပ်နေတယ်လို့သမ္မတအင်ဂျူရောကပြောပေမဲ့ဘသူနဲ့တွေ့ဆုံပြောကြတယ်ဆိုတာကိုတော့အသေးစိတ်ကိုတော့ထုတ်မပြောပါဘူးအင်္ဂါနေ့အစောပိုင်းတုန်းကတော့ Boeing 737 Max 8လင်းကုမ္ပဏီရဲ့အမှုဆောင်အရာရှိချုပ်ကသူ့လင်းအမျိုးအစားဟာလုံခြုံစိတ်ချမှုရှိတယ်လို့သမ္မတကိုပြောကြားခဲ့ကြောင်း Boeing ကုမ္ပဏီအရာရှိတွေကပြောပါတယ်သမရအင်ဂျူအရာရှိတွေကတော့အခုလိုတောင်းဆိုမှုတွေရှိနေပေမဲ့သမရကခုခေတ်လေယာဉ်တွေဟာပြန်တန်းဖို့ရတိတ်ကိုရှုပ်ထွေးလာနေတယ်လို့ပြောကြားခဲ့ပြီးတဲ့နောက်ပိုင်းသမရနဲ့ Boeing ကုမ္ပဏီက Dennis Muhlenberg တို့ဘာရီဆွေးနွေးတယ်ဆိုတဲ့အသေးစိတ်ကိုတော့မပြောပါဘူး။ဒါပြန်ဒီလိုဆွေးနွေးဖို့အတွက်ဘယ်သူကနေစတင်လှုပ်ဆောင်နေဆိုတာကိုလည်းမသိရသေးပါဘူး။ Britain ဝန်ကြီးချုပ် Theresa May နောက်ဆုံးတင်သွင်းခဲ့တဲ့EU ဥရောပတမကကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးဆိုင်ရာသဘောတူညီချက်မူကြမ်းကိုအင်္ဂါနေ့ကဗြိတိန်လွှတ်တော်မှာအမတ်တွေကတခဲနဲ့ပယ်ချခဲ့ကြပါတယ်။အခုလိုသူ့အဆိုကိုလက်မခံတဲ့အတွက်စိတ်မကောင်းဖြစ်ရကြောင်းဝန်ကြီးချုပ်မေကပြောပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကရွန်ဂျတ်သန်းလောက်ရှိနေတဲ့ဒုက္ခသည်စခန်းတွေကိုတပတ်ကြာတော့ရောက်ကြည့်ရှုခဲ့တဲ့ ICC နိုင်ငံတကာရာဇဝတ်ခုံရုံးကအကိုစလေအဖွဲ့ဟာသူတို့ခီးစဉ်အပြီးမှာတနင်္လာနေ့ကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါတယ်။
ကျေးဇူးပါရှင်။တရင်ချင်းချုပ်ကိုဒေါက်ခင်မျိုးသက်ကတင်ဆက်ခဲ့တာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုကျော်အောင်လွင်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ Daryl Smith ပါရှင်။ဗုဒ္ဓဘုနေ့နနေခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကသောရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နိုင်ပါ။
This program has come to you from the Voice of America, Washington.